Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်စက်တင်ဘာလ30တောက်ကြနေညပိုင်းပြည်ဝအစည်းအဝေးကိုမေကင်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00ထိလိုင်းဒိုမီတာ24.25-32.58တို့ကနေဓာတ်ရိုက်ထုံးလွှင့်ပေးနေပါတယ်ရှင်ကျမဤတန်စမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျမနိုင်လာလို့ပြောပြပေးမှာပါစီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကအရက်သားတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေဟာရုရှားနဲ့စီးရီးယားအစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရပ်တွေဆိုပြီးအမေရိကန်သမ္မတဘရက်အိုဘားမားကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအမေရိကန်ကဆောက်လုပ်ပေးမဲ့အစီအမံဒုံခွင်းနှုံးစနစ်တပ်ဆင်မဲ့နေရာတစ်ခုကိုတောင်ကိုရီးယားကကြီးညာလိုက်ပါတယ်။လွန်ခဲ့တဲ့14နှစ်ကပျောက်သွားတဲ့ဗန်ကိုရဲ့ပကြီးကားနှစ်ချက်ပြန်တွေ့လိုက်ပါပြီ။ဒီလိုသတင်းတွေကြားမှာပါရှင်။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်နေနားဆင်ကြရမှာကအစိုးရတရဲ့6လတာကာလအတွင်းပြည်တွင်းငြိမ်းချမ်းရေးအတွက်ဦးစားပေးဆောင်ရွက်ခဲ့တဲ့အကြောင်းကို
We are also striving to bring harmony and understanding between the different communities in Rakhine State.
မြန်မာအစိုးရရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအခုလိုပြောသွားတာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ကြမှာပါ။ဒါပြင်အနှိမ့်ဆက်ခံထားရောက်ရွှေ့ပြောင်းအလုပ်သမားတွေရဲ့အရေးနဲ့ရှီတောင်အာရှကဇီကာဗိုင်းရပ်စ်ပိုးအန္တရာယ်ဆရဲ့အကြောင်းတွေကိုအခုညပိုင်းမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးတော့မှာပါရှင်။
စီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကအရက်သားတွေပေါ်လေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာဟာရုရှားနဲ့စီးရီးယားအစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရပ်တွေဆိုပြီးအမေရိကန်သမ္မတဘရက်အိုဘားမားကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဂျမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့မစ္စတာအိုဘားမားတို့ကြာရာပြင်းနေကတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပြီးစီးရီးယားနိုင်ငံတွင်တိုက်ပွဲတွေရပ်တန့်မှုနဲ့လူမှုကူညီရေးပစ္စည်းတွေဝင်ရောက်ပေးပို့ခွင့်ပြုဖို့ရုရှားနဲ့အာဆတ်အစိုးရမှအထူးတာဝန်ရှိတယ်ဆိုတာခေါင်းဆောင်တို့ဦးတို့တဘောတူခဲ့ကြတယ်လို့အင်ဖြူရောကပြောပါတယ်။အလက်ပိုမြို့အရှေ့ပိုင်းကသဘုံတွေကိုရုရှားကဆက်ပြီးပုံကျဲတိုက်ခိုက်နေတာကြောင့်ရုရှားနဲ့တန်တမာရင်းနီလာအရာပြောဆိုဆွေးနွေးမှုတွေရပ်သွားတော့မယ့်အနေအထားရောက်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကအစောပိုင်းမှာပြောသွားပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတော်ဝန်ကအရက်သားအများအပြားအပါအဝင်လူပေါင်း 9,000 ထက်မနည်းသေဆုံးခဲ့ရတယ်လို့လူအခွင့်ရေးလေလာဆောင်ကြီးအဖွဲ့တစ်ဖွဲ့ကတောက်ကြနေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားအတော်များများလည်းဒဏ်ရာရသွားတယ်လို့ Britain အခြေစိုက် Syria လူအခွင့်ရေးလေလာဆောင်ကြီးအဖွဲ့ကပြောပါတယ်။အလက်ပေါ်မျိုးတွေမှာလည်းအရက်သားထောင်ပေါင်းများစွာပိတ်မိနေပြီးတဝက်ကျော်ဟာကလေးငယ်တွေဖြစ်ပါတယ်။ရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ရုရှားပြောသမျှကိုအလေးနက်ထားပြီးတော့ဆက်ဆွေးနွေးဖို့လက်တွေမကျတော့ဘူးလို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်။ရုရှားရဲ့မဟာမိတ် Syria သမ္မတ Bashar al-Assad အပေါ်ဖိအားပေးဖို့နဲ့အပြစ်ရပ်ပြီးကုလသမဂ္ဂရဲ့လူမှုကူညီရေးကာရန်တွေအလက်ပေါ်မျိုးကိုဝင်ရောက်ခွင့်ပေးဖို့ American ကရုရှားကိုတိုက်တွန်းနေတာဖြစ်ပါတယ်။
ဆူဒန်နိုင်ငံမှာအစိုးရကဓာတ်ရုပ်လက်နက်တွေတုံးခဲ့တာကြောင့်ရောဂါဝေဒနာတွေခံစားခဲ့ရတယ်လို့နေရက်စွန့်ခွာထွက်ပြေးသူတွေကစွပ်စွဲထားတာကိုဆူဒန်တရားရေးဝန်ကြီးကညှင်းဆန်လိုက်ပါတယ်။နိုင်ငံအနောက်ပိုင်းဒါဖာပြည်နယ်ဂျဘယ်မာရာတောင်ပေါ်ဒေသကရွှေပြောင်းဒုက္ခသည်တွေအနေနဲ့အခြေပြားအဖုပိတ်နဲ့အနီကွက်တွေထွက်တာအခြေပြားကွာကျတာမျက်စိကန်းသွားတာအပါအဝင်မျက်လုံးရောဂါတွေနောက်သွေးအန္တရာယ်ဝမ်းလျှော့တာနဲ့ပြင်းထန်တဲ့အသက်ရှူလမ်းကြောင်းရောဂါတွေခံစားခဲ့ရတယ်လို့အပြည်ပြည်ဆိုင်ရာလူခွင့်ရေးဖွဲ့ Amnesty International ကမနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အခုလိုခံစားခဲ့ရတာကိုဇန်နဝါရီလကနေစပြီးရွာသားတွေကထုတ်ပြောလာတာပါလို့ပြောလာတဲ့ဒီအပြည်ပြည်ဆိုင်ရာလူခွင့်ရေးဖွဲ့ကဒီဒဏ်ရာလက္ခဏာတွေဟာဆူဒန်ဆိုးရသုံးခဲ့တဲ့ဓာတ်ရုပ်လက်နက်တွေကြောင့်ဖြစ်တယ်လို့စွပ်စွဲလိုက်ပါတယ်။ဒီလူခွင့်ရေးဖွဲ့ကဆက်ပြီးကလေးတွေပါဝင်လူပေါင်း250လောက်ထိဒီဓာတ်ရုပ်လက်နက်နဲ့တက်ခိုက်မှုကြောင့်သေခဲ့ရပြီးနောက်ထပ်လည်းလူပေါင်းရာတွေနဲ့ချီပြီးဒဏ်ရာတွေခံစားနေရတုံးပဲလို့ဖော်ပြခဲ့ပါတယ်။ဒါပေမဲ့ဆူဒန်တရားရေးဝန်ကြီးအဝတ်ဟာဆန်အန်အန်နာကတော့ဒီမတရားဆွဆဲချက်တွေကိုကြားရတာလုံးဝအံ့ဩသွားမိတယ်လို့မနေ့ကစာရေးတုံ့ပြန်လိုက်ပါတယ်။ဝန်ကြီးအန်နာကဆက်ပြီးအခုလိုသူ့ကိုမတရားရက်စက်တဲ့လူခွင့်ရဲ့ပြစ်မှုကြီးမျိုးနဲ့ဆွဆဲခံရတာဒါပထမဆုံးအကျိန်ပဲလို့ဆိုလိုက်ပါတယ်။ဝန်ကြီးအန်နာရဲ့စာထဲမှာပဲအစိုးရရဲ့အချက်လက်စုံစမ်းရေးအဖွဲ့အနေနဲ့ဒီဒါဖာဒေတာကိုဖေဖော်ဝါရီလမှာတွားခဲ့တော့ကဒီဒေတာကန်ရွာသားတွေနဲ့တွေ့ခဲ့ပေမဲ့သူတို့ကစစ်ပွဲကနေရှောင်တိမ်မှုထွက်ပြေးခဲ့တယ်လို့သာပြောတယ်။အခု Amnesty ကပြောတယ်လို့ရောဂါလက္ခဏာတွေအကြောင်းတလုံးတော့ထည့်မပြောခဲ့ဘူးလို့ဆိုပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့အဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်အရသာ15ဦးထက်မနည်းသေဆုံးပြီးတော့13ဦးဒဏ်ရာရသွားတယ်လို့ကုလသမဂ္ဂကပြောပါရယ်ဒီတိုက်ခိုက်မှုအတွက်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အာဖဂန်နစ္စတန်နိုင်ငံတွင်ကုလသမဂ္ဂအကူအညီပေးရေးအဖွဲ့ UNAMA ကတောင်းဆိုထားပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အစိုးရနဲ့နိုင်ငံတကာတပ်ဖွဲ့တွေကလည်းလွတ်လပ်ပြီးဖက်လိုက်မှုမရှိတဲ့ပွင့်လင်းမြင်သာမှုရှိပြီးထိရောက်မှုရှိတဲ့စုံစမ်းစစ်ဆေးမှုတွေချက်ချင်းလုပ်ပေးဖို့ UNAMA ကတောင်းဆိုလိုက်တယ်ဆိုပြီးကြာရာပြင်းနဲ့နောက်ပိုင်းမှာကြေညာချက်ထုတ်လိုက်တာပါကြေညာချက်ရဲ့အဆိုအရသေဆုံးသူ15ဦးစ လုံးအမျိုးသားတွေဖြစ်ပြီးចောင်းသားတွေဆရာတွေနဲ့အစိုးရကိုထောက်ခံသူလို့ယူဆရသူတွေမိသားစုဝင်တွေပါဝင်တယ်လို့ဆိုပါတယ်။အမေရိကန်စစ်တပ်ကသူ့ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာနန်ဂါဟာပြည်နယ်အချင်းဒေသတွေကပြစ်မှတ်ကိုထိမှန်ခဲ့တယ်လို့အဲ့ဒီဒေသက IS အကြမ်းဖက်သမားတွေကိုဥတီတိုက်ခိုက်တာဖြစ်တယ်လို့အတည်ပြုပါတယ်။အယက်သားတိတ်ဆုံမှုသတင်းအချက်အလက်တွေကိုဆက်ပြီးတော့စုဆောင်းနေတယ်လို့လည်းဆိုပါတယ်။IS တို့သိမ်းပိုက်ခဲ့တဲ့အမခန်နယ်မြေတွေကိုအာဖဂန်လုံခြုံရေးစီမံချက်တွေနဲ့ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်တောင်နှန်းတွေစီသွားရောက်ပုံအောင်နေခဲ့တဲ့အကြမ်းဖက်သမားတွေပြန်ရောက်လာပြီးနယ်မြေတချို့ကိုပြန်သိမ်းသွားပြီးလို့အသက်အရွယ်ကြီးရွတ်တဲ့လူမျိုးစုခေါင်းဆောင်တွေနဲ့တာဝန်ရှိသူတွေတတိပေးပြီးမကြခင်မှာပဲဒီလေကြောင်းတိုက်ခိုက်မှုဖြစ်ပွားခဲ့တာပ
ါ Israel ခေါင်းဆောင်ရှီမွန်ပဲရက်ဆဲစာဗနာခန္ဓာမှာအမေရိကန်သမ္မတ Barack Obama ကဝန်ထမ်းစကားပြောရမှာ Mr. Barack ဟာ20ရာစုရဲ့အရေးပါတဲ့ပုဂ္ဂိုလ်ကြီးတွေထဲမှာတယောက်အပါဝင်ဖြစ်ပြီးတောင်အာဖရိကခေါင်းဆောင်နယ်ဆယ်မန်ဒဲလာနဲ့ဗြိတိန်ပြည်မကြီးအဲလစ်ဘတ်တို့လိုသူလေးစားတဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။သမ္မတဥပမာကအမေရိကန်နဲ့အစ္စရေးနှစ်နိုင်ငံလုံးဟာအလွယ်တကူအလျှော်မပေးဘဲအထွေးခေါ်ကန်ဆဲထားသူတွေနောက်လှုပ်ရှားရုန်းကန်ခဲ့ရတဲ့ရွှေပြောင်းအခြေချနေထိုင်သူတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုလိုက်ပြီးအစ္စရေးနဲ့ပါလက်စတိုင်းကြားပြည်ပခဖြစ်ရှင်းရေးမှာမစ္စတာပဲရက်ဆန်းဆောင်ခွဲတာတွေကိုအကုန်ပြုပြောဆိုသွားပါတယ်။သမ္မတဥပမာကသူရဲ့မိကွန်းအစမှာပဲရှေ့တန်းမှာထိုင်နေတဲ့ပါလက်စတိုင်းခေါင်းဆောင်မိုဟာမက်အဘတ်စ်ကိုညွှန်ပြခဲ့ပြီးအခုလိုမစ္စတာအဘတ်စ်ဇာဗနာခန်းကအခမ်းအနားကိုအရောက်တက်လာတာဟာအစ္စရေးနဲ့ပါလက်စတိုင်းကြားမှာပြီးသေးတဲ့ငြိမ်းချမ်းလုပ်ငန်းစဉ်တွေကိုအလေးထားပြီးတတိပေးလိုက်တာပဲလို့ထောက်ပြလိုက်ပါတယ်။ပါလက်စတိုင်းခေါင်းဆောင်မစ္စတာအဘတ်စ်အနေနဲ့လည်းဇာဗနာခန်းမှာမဆခင်မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုနဲ့လက်ဆွဲနှုတ်ဆက်ပြီးစကားနဲ့ငယ်ပြောခဲ့ပါတယ်။ပါလက်စတိုင်းအကြီးတန်းရရှိသူမစ္စတာကတော့မစ္စတာအဘတ်စ်အနေနဲ့အခုလိုတက်ရောက်လာတာဟာသူပြည်သူတွေရာငင်းချင်းကိုလူလာပြီးရှီမွန်ပဲရက်ဆိုငင်းချင်းအတွက်ကျူးပန်းသူတွေကိုလေးစားအသိမဲ့ပြုတယ်ဆိုတာကိုအစ္စရေးအတိုင်းဝိုင်းမှာသိအောင်ခိုင်ခိုင်မာမာပြောနိုင်ဖို့မျှော်လင့်ချက်နဲ့လာတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညဖက်တနင်္ဂနွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာအမေရိကန်ကဆောက်လုပ်ပေးမဲ့အစီအမြင်ဒုံခွင်ဒုံစနစ်တပ်ဆင်မဲ့နေရာတစ်ခုကိုတောင်ကိုရီးယားကကြေညာလိုက်ပါတယ်။ DHAAD လို့အတူကောက်ခေါ်တဲ့ဒုံခွင်ဒုံစနစ်ကိုကောက်ကွင်းတစ်ခုမှာတပ်ဆင်သွားဖို့ရည်ရွယ်ထားတယ်လို့တောင်ကိုရီးယားကကွယ်ရေးဝန်ကြီးဌာနကတောက်ကြားနေမှာပြောပါတယ်။ဒီနှစ်အစောပိုင်းမှာပဲဒုံခွင်ဒုံစနစ်ကိုတောင်ကိုရီးယားမြို့တော်ဆိုလ်ရဲ့အရှေ့တောင်ဘက်ကျေးလက်ဒေသကဆွန်ဂျူးမှာတပ်ဆင်သွားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူညီခဲ့ကြတာပါ။ဒါပေမဲ့လည်းဒီဒုံခွင်ဒုံစနစ်ကြောင့်ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ပေါ်တက်ရောက်မှုတွေရှိလာမဲ့အချက်နဲ့ဒီဒေသကိုမြောက်ကိုရီးယားကပြစ်မှတ်ထားလာမှာကိုစိုးရိမ်ကြတဲ့အတွက်ဒေသခံတွေကကန့်ကွက်ခဲ့ကြတာပါ။ဒုံခွင်ဒုံစနစ်ကိုလက်တော့မြန်တိုက်ခိုက်သွားမယ်အပြင်တောင်ကိုရီးယားကိုမီးပင်လယ်နဲ့ပြပုံဘဝရောက်သွားအောင်လှုပ်ပစ်မယ်လို့မြောက်ကိုရီးယားဘက်ကချိန်ညှောက်ထားတာပါဒုံခွင်ဒုံစနစ်တည်ဆောက်မဲ့ကောက်ကွင်းဟာလော်တီစားတောက်ကုန်းတွေလက်ကားရောင်းတဲ့ကုမ္ပဏီပိုင်ဖြစ်ပြီးလေကြောင်းအခြေစိုက်စခန်းရဲ့မြောက်ဘက်18ကီလိုမီတာအဝေးမှာတည်ရှိတာဖြစ်ပါတယ်ဒီနှစ်အတွင်းမြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်ပစ်လို့မှုတွေနဲ့နျူကလ িয়ার စမ်းသပ်မှုတွေမကြာခဏလှုပ်လာတာကြောင့်တောင်ကိုရီးယားနိုင်ငံတွင်ဒုံခွင်ဒုံစနစ်ချတာဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကသဘောတူခဲ့ကြတာဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံမှာတော့သမ္မတရိုဒရီဂိုဒူတာတေကမူရစ်ဆေးဝါးနဲ့ပတ်သက်ရင်ဟစ်တလာလိုပဲလူသက်နဲ့ချီတပ်ပစ်ချင်တယ်လို့ဒီနေ့ပြင်းပြင်းထန်ထန်ထုတ်ပြောလိုက်ပါတယ်။သမ္မတဒူတာတေကဖိလစ်ပိုင်နိုင်ငံမှာမူရစ်ဆေးဝါးတုံးဆက်မှုရပ်တည်နိုင်မှုဆိုရင်ဂျာမနီမှာဟစ်တလာလူသက်နဲ့ချီတက်ခဲ့တယ်လို့အခုဖိလစ်ပိုင်မှာလည်းမူရစ်ဆေးသုံးသူသုံးသန်းရှိနေတာကြောင့်အကုန်လုံးကိုတပ်ပစ်ချင်တယ်လို့နိုင်ငံတောင်ပိုင်းဒါဖာဝမြို့မှာထုတ်ပြောလိုက်ပါတယ်။ VNN နိုင်ငံကနေပြန်လာပြေးလေးမှာပဲအခုလိုပြောခဲ့တဲ့သမ္မတဒူတာတေအနေနဲ့အရင်ဖိလစ်ပိုင်လွတ်တော်အထက်လွတ်တော်မှာလည်းမွေးစေးတက်ဖြတ်ရေးအစည်းအဝေးတက်တန်းတိုးချိန်တော့ကလူအခွင့်ရေးဆဆွဲချက်တွေကြောင့်တော့ဒီဆေးဆွဲသူတွေနှိမ်နှင်းရေးကိုနောက်ဆုတ်ပေးမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။သမ္မတဒူတာတေကဆက်ပြီးသူ့ကိုဆန့်ကျင်တက်ခိုက်နေသူတွေကသူ့ကိုဒီနာဇီခေါင်းဆောင်ဟစ်တလာနဲ့ဆွေမျိုးတော်တယ်လို့အတင်းပေးစားနေကြတယ်။အဲ့ဒီတော့ဂျာမနီမှာဟစ်တလာရှိခဲ့ရင်ဖိလစ်ပိုင်မှာလည်းဒူတာတေရှိနေပြီလို့ပြန်ပြောလိုက်ပါတယ်။သမ္မတဒူတာတေကပဲနိုင်ငံထဲကဒီပြဿနာကိုအဆုံးသတ်ဖို့နဲ့ဖိလစ်ပိုင်နောက်မျိုးဆက်သစ်တွေကိုကယ်တင်နိုင်ဖို့ဒီဆေးဆွဲသူအားလုံးကိုရာဇဝတ်သားလို့သတ်မှတ်ပြီးရှင်းပြချင်တယ်လို့ဆိုလိုက်ပါတယ်။မွေးဆေးသုံးဆွဲသူတွေကိုမတရားတပ်ဖြတ်မှုပေါ်ဝေဖန်ခဲ့တဲ့အမေရိကန်သမ္မတကိုလည်းဖာသင်မသားလို့ပက်ပက်ဆက်ဆက်ပြန်ပြောခဲ့မှုတဲ့သမ္မတဒူတာတေကအမေရိကန်နဲ့ဥရောပကသူတို့ကိုဘလို့ပဲသမုတ်နေနေအဲ့ဒီလူတွေဆူရီးယားဒုက္ခဆီးရီးယားကဒုက္ခတွေတွေပြန်ပို့နေတယ်လို့ဗဇက်ကဖျားဖျားလက်ကကာယာကာယာမလုပ်နိုင်ဘူးလို့ပြန်ဝေဖန်လိုက်ပါတယ်ခင်ဗျ။
2002ခုနှစ်မှာခိုးယူခံသွားရတဲ့ဗန်ဂိုးရဲ့ပကြီကားနှစ်ချက်ကိုစနစ်တကျစီစဉ်လုတ်ကင်ကြတဲ့ရာဇဝတ်မှုတွေကိုစုံစမ်းတဲ့အီတလီရဲ့တပ်ဖွဲ့တို့ကပြန်ရှာတွေ့လိုက်တယ်လို့နယ်သာလန်နိုင်ငံဗန်ဂိုးပြတိုက်ကပြောပါရယ်။ဆက်လေးနှစ်ကြာအောင်ပျောက်ဆုံးခဲ့ပေမဲ့ပကြီကားနှစ်ကားစလုံးရဲ့အနေအထားအတော့ကိုကောင်းမွန်နေသေးတယ်လို့ပြတိုက်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားတဲ့ထုတ်ပြန်ချက်ကဆိုပါရယ်။ပကြီကားနှစ်ချက်စလုံးဘောင်တွေမရှိတော့ဘဲအနေအချင်းတော်ပျက်စီးနေတယ်လို့ဆိုပါရယ်။ပကြီကားရဲ့နာမည်ကတော့ Seascape at Shivningan နဲ့ Congregation Living the Reformed Church in Yunnan ဖြစ်ပါရယ်။Seascape ကဟာဗန်ဂိုးရဲ့အစောပိုင်းပကြီရဲဟန်ကိုအထင်ရှားတွေ့ရတဲ့လယ်ယာဖြစ်သလို1883ခုနှစ်နဲ့1883ခုနှစ်အတွင်း The Hague မြို့မှာနေတဲ့အချိန်တွင်ဗန်ဂိုးရေခဲတဲ့ Seascape နဂါးထက်ကတကားဖြစ်ပါတယ်။ Congregation ကတော့သူ့အမိအတွက်1884မှာရေးပေးတဲ့ကားဖြစ်ပါတယ်။ဒီကားတွေကိုရာဇဝတ်မှုကျူးလွန်တဲ့အဖွဲ့ကိုဝင်ရောက်စီးနင်းချိန်အတွင်းရှာတွေ့ခဲ့တာလို့ရဲဘက်ကဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေနဲ့နောက်ဆက်တွဲတရားစီရင်မှုလုပ်နေချိန်အတွင်းပကြီကားတွေကိုအီတလီနိုင်ငံမှာပဲထိန်းသိမ်းထားမှာပါ။ပကြီကားတွေပြန်ရောက်လာဖို့နည်းနည်းပိုးပြီးတော့စိတ်ရှိရှိနဲ့ဆောင်ရလိမ့်မယ်လို့ပြရရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါရရှင
်။အရှတ်တရဲ့နိုင်ငံအသီးသီးမှာလူငယ်တွေရဲ့အင်အားနဲ့လက်တလောဆယ်စုနှစ်တွေအတွင်းစီးပွားရေးတိတ်ကိုအားကောင်းလာဖို့မျှော်လင့်ချက်ရှိပေမဲ့လည်းပြည်သူပြည်သားတွေကတကယ်တမ်းအသက်အရွယ်ကြီးရင်လာနေတာကြောင့်အစိုးရအတွက်စင်ခေါ်မှုအသစ်တွေနဲ့ရင်ဆိုင်မှုဖြစ်လာနေပါတယ်။အရှတ်ရဲ့အသက်အရွယ်ကြီးသူဦးရေဟာ2030ခုနှစ်မှာသန်း200အထိတိုးလာမယ်လို့ခန့်မှန်းထားပြီးဒါဟာဥရောပထက် 80 ရာခိုင်နှုန်းတောင်ပိုများနေတာပါ။ဥရောပရဲ့အသက်အရွယ်ကြီးရင်လာသူတွေကဒီကလမှာပဲ31ရာခိုင်နှုန်းမြင့်တက်လာမှာဖြစ်ပြီးမြောက်အမေရိကတိုက်မှာတော့55ရာခိုင်နှုန်းမြင့်လာမှာဖြစ်ပါတယ်။ဒီလိုအသက်အရွယ်ကြီးသူတွေများပြားလာတာဟာကျန်းမာရေးစိတ်တိုးမဲ့အိဗယ်ဖြစ်ပြီးအစိုးရအတွက်ဗန္ဒာငွေသုံးဆမှုအပေါ်ဖိအားတွေကျရောက်လာမဲ့သဘောဖြစ်ပါတယ်။လာမဲ့15နှစ်တွင်အာရှရဲ့အသက်ကြီးသူတွေအတွက်ကျန်းမာရေးသုံးဆကအမေရိကန်ဒေါ်လာထရီလျံ20အထိဖြစ်လာမယ်လို့လည်း APRC လို့တကခေါ်တဲ့ Marsh & McLean Companies Asia Pacific Risk Center ကခန့်မှန်းထားပါတယ်ခင်ဗျာ။
နန်းလောင်နဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ NLD အစိုးရတည်ရဲ့6လတာကာလအတွင်းကဆောင်ရွက်ချက်တွေကိုကြည့်အောင်ပါမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဆိုရသည့်တက်လာခဲ့တာ6လတာကာလအတွင်းမှာအမျိုးသားပြန်လည်တင့်မြင့်ရင်းနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာဒီကနေ့ကျင်းပတဲ့ ASEAN ပါလီမန်များညီလာခံဖွင့်ပွဲမှာပြောကြားလိုက်ပါတယ်ဒါပြင်ရခိုင်ရေးကိစ္စအပအဝင်တခြားစိန်ခေါ်မှုတွေကိုကြော်လွှားနိုင်ဖို့အတွက်ကြိုးပမ်းနေပြီးအိန္ဒိယနိုင်ငံတွေအနေနဲ့လည်းအပြုသဘောဆောင်ကူညီကြဖို့တိုက်တွန်းလိုက်ပါတယ်။အစိုးရတဲ့လက်ထက်မှာတိုးတက်မှုတွေရှိလာပေမဲ့လည်းတိုင်းရင်းသားမဟာမိတ်တွေကိုလည်းလက်တွဲဆွေးနွေးသင့်တယ်လို့တိုင်းရင်းသားခေါင်းဆောင်တို့ကပြောလိုက်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ကိုရန်နိုင်ကပြောပြပေးသွားမှာပါ
38ကြိမ်မြောက်အာဆီယံပါလီမန်များညီလာခံကိုနေပြည်တော်မှာဒီကနေ့စတင်ဖွင့်လှစ်ခဲ့ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွဲ့မိန့်ခွန်းပြောကြားခဲ့ပါတယ်။စူရာတက်တက်လာခြင်းကစတင်ပြီး6လတာကာလအတွင်းမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဦးစားပေးလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ဒေါက်တာဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းတွေမှာအခုလိုပြောကြားခဲ့ပါတယ်
။ The first priority of our new government is to bring about a national reconciliation and harmony.
ကျွန်တော်အစိုးရတဲ့ရဲ့ပထမဦးစားပေးလုပ်ငန်းစဉ်ကတော့ကျွန်တော်တို့လူ့အဖွဲ့အစည်းတစ်ခုလုံးမှရှိတဲ့အစိပ်ပိုင်းအားလုံးအကြားအမျိုးသားပြန်လည်ရင်ကြားစေရတဲ့တဟဇာတာဖြစ်ရေးကိုဖော်ဆောင်ဖို့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့လမှာပဲစစ်မှန်တဲ့ Democratic Federal ပြည်ထောင်စုထူထောင်ဖို့ခြေလှမ်းတစ်ရပ်အနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုနေပြည်တော်မှာကျင်းပခဲ့ပါတယ်။ကျမတို့နိုင်ငံလွတ်လပ်ရေးရကြိန်ကစလို့အစဲစုနဲ့နဲ့ချီဖြစ်ပွားခဲ့တဲ့ပြည်ပခါတွေနေကုန်းချုပ်အဆုံးတက်နိုင်ဖို့အရင်အစိုးရကစတင်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကျမတို့အနေနဲ့ပြီးမြောက်အောင်မြင်အောင်လှုပ်ဆောင်ပြီးတော့ကျမတို့ပြည်သူအားလုံးနှစ်ပေါင်းများစွာမျှော်လင့်တောင်းတနေတဲ့ထောက်ရငြိမ်းချမ်းရေးရရှိအောင်လို့စောင့်ကြည့်ပေးဖို့ရည်မှန်းထားပါတယ်
NLD ဆိုရကအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်နေတဲ့အပေါ်မှာထောက်ခံတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အတွင်းမူဦးဆိုင်ညွန့်လင်ကပြောပါတယ်။ဆိုရတဲ့လက်ထက်မှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးတွေတိုးတက်မှုတွေရှိလာပေမဲ့မဟာမိတ်တွေနဲ့အခုထပ်ပို့ပြီးတော့ပူးပေါင်းဆောင်ရွက်တင့်တယ်လို့လည်းဦးဆိုင်ညွန့်လင်ကပြောပါတယ်။
အားရကျဉ်းနှမှုရှိတယ်လို့ဘယ်သူမှပြောလို့ရမှာမဟုတ်ပါဘူး။ဘယ်အစိုးရပဲလို့ပြောလို့ရမှာမဟုတ်ပါဘူး။သို့တော်လည်းပဲဟိုအရင်သက်ဆိုင်တော့အခုပို့ပြီးတော့ဟိုကဖြစ်လာပါလေတိုးတက်မှုရှိပါပဲဒီလာကမှာလက်မမထိုးရတဲ့လူတွေပထမဦးဆုံးတက်ခွင့်ပေးတာလို့တော့ဆွေးဆွေးကြီးတက်လာတာလို့ဟိုကောင်းပါလေသို့တော်လည်းပဲကျွန်တော်ပြောချင်တာကဒီလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့နော်ကူညီရှင်တဲ့လူတွေရောနော်ကူညီနိုင်တဲ့လူတွေရောပူးပေါင်းဆောင်ရွက်ခြင်းတဲ့လူတွေရောပူးပေါင်းဆောင်ရွက်နိုင်တဲ့လူတွေဝန်ရတဲ့လူတွေလည်းအများကြီးရှိပါတယ်ဒါပေမဲ့အလုံးအကျွန်တော်တိကျလို့ကသူတို့ဘာ ူညီရမလဲဘယ်လိုဝန်ရံရမလဲဆိုတာမသိတဲ့အချက်ပဲကျွန်တော်ထင်တယ်မဟာမိတ်တွေကိုအထိုင်ရောက်တော့လက်တွဲဆွေးနွေးမှာပုံပြီးတော့ကောင်းမယ်လို့ထင်ပါတယ်
ပြည်ရင်းငင်းရင်းနဲ့အတူ NLD ဆိုရတဲ့အတွက်နောက်ထပ်စိန်ခေါ်မှုတစ်ခုကတော့ရခိုင်ပြည်နယ်ကမတူညီတဲ့လူမှုအတိုင်းဝိုင်းတစ်ခုကြားတစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့ကိစ္စဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းတစ်ဖက်နဲ့တစ်ဖက်အစဉ်ပြေပြေတဟဇာတာဖြစ်ဖို့ NLD ဆိုရကကြိုးပမ်းဆောင်ရွက်နေတယ်လို့ဒေါန်ဆန်းစုကြည်ကဒီကနေ့ပြောကြားသွားပါတယ်
။ We are also striving to bring harmony and understanding between the different communities.
ရခိုင်ပြည်နယ်မှာရှိတဲ့မတူညီတဲ့အတိုင်းဝိုင်းတွေကြားမှာတဟဇာတာဖြစ်မှုနဲ့နားလည်မှုတွေစောင့်ခြင်းပေးနိုင်ဖို့ကိုလည်းကျွန်တော်တို့ဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်အခြေအနေဟာရှုပ်ထွေးနေနေပါတယ်။ကျမတို့နိုင်ငံရဲ့အနေနမိတ်ကိုကြော်ပြီးတော့အာဆီယံဒေသပြင်ပကမ္ဘာရဲ့အစိုးရပူပန်စရာကိစ္စတစ်ခုဖြစ်လာနေပါတယ်။ကျမတို့အစိုးရအသည့်စတင်ဖွဲ့စည်းခြင်းကစပြီးတော့ဒီစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်မှုကြိုးပမ်းနေပါတယ်။ဒီစိန်ခေါ်မှုတွေကိုဘက်ပေါင်းစုံကနေပြီးတော့တုံ့တက်ဖြည့်ရှင်းနိုင်တဲ့နေရာမှာကျမတို့ကိုကူညီနိုင်မှုအတွက်ဒေါက်တာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုလည်းဖွဲ့စည်းခဲ့ပါတယ်။
မြန်မာနိုင်ငံအနေနဲ့တချိန်ကရှေ့တောင်အာရှဒေသမှာထိတ်တန့်ရောက်ခဲ့ပေမဲ့စစ်ဆိုးရတွေလက်အောက်မှာနှိမ့်ကြတဲ့အခြေအနေတွေကြုံခဲ့ရပြီးတော့အခုခါမှာအရက်သားစစ်ဆိုးရကတိုင်းပြည်ပြန်လည်ထူထောင်ဖို့ကြိုးပမ်းနေသလိုဒေသရင်းနိုင်ငံတွေနဲ့လည်းမြန်မာနိုင်ငံအပေါ်မှာအပြုသဘောဆောင်တဲ့အကူအညီတွေပေးကြဖို့ဒေါက်ဆန်းစုကြည်ကအလေးထားပြောကြားသွားပါတယ်။ဆိုးရတဲ့လက်ရှိလှုပ်ဆောင်နေတဲ့အပေါ်မှာမြန်မာနိုင်ငံရဲ့အကဲခတ်ဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ်။
အခုဆိုရင်ဒီ21ရာစုပင်လုံညီလာခံအကြီးကိုစပြီးတော့သူတို့ကျင်းပလိုက်နိုင်ပြီဒီကျင်းပလိုက်တဲ့ဒီမှာလွတ်လပ်ရပြီးကလေးကတမိုင်းမှာမတွေ့ရဘူးတဲ့အချင်းချင်းတွေအကုန်လုံးဒီမှာလာပြီးတော့မှဟိုတမတော်ရောတော်တွေရလက်နဲ့ကင်တွေရောပြည်သူလူထုကရွေးကောက်တင်ပြောင်းလိုက်တဲ့ပုံကိုယ်တွေရောအကုန်လုံးဒီမှာစုံပြီးတော့မှပြောဆိုညှိနှိုင်းတဲ့စကားဝိုင်းကြီးကိုစပြီးတော့မှတည်လိုက်နိုင်ပြီဆိုတာကလည်းဒါတိုးတက်မှုပဲပြီးတော့မှရခိုင်ကိစ္စဆိုရင်လည်းကျွန်တော်တို့ရဲ့အမြင်ကတော့တိုးတက်မှုတွေအများကြီးရှိတယ်လို့တော့မြင်တယ်။ဒါပေမဲ့ဒီပြဿနာတွေကနှစ်ပေါင်းများစွာရှိလာတဲ့ပြဿနာတွေဖြစ်တဲ့အခါကျတော့အခုမှဟိုတိုးတက်မှုဆိုတာကစယုံမဲ့စပြီးတဲ့အခါကျတော့ဟိုရှေ့ကိုအများကြီးသွားရအောင်မယ်လို့တော့ကျွန်တော်မြင်ပါတယ်
။အာဆီယံပါလီမန်များညီလာခံကတော့ဒီကနေ့စက်တင်ဘာ30ရက်နေ့ကစတင်ပြီးအောက်တိုဘာ3ရက်နေ့ထိနေပြည်တော်မှာ4ရက်ကြာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်တင်ဆက်သွားတာပါအခုတစ်ခါမှာတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ထိပ်သီးညီလာခံတစ်ခုတက်အောင်မဲ့တဲ့တင်ကိုကြည့်အောင်ပါအိန္ဒိယနိုင်ငံကိုဝါမြို့မှာအော်တိုဝါလာထဲမှာကျင်းပမယ် BIMSTEC and BRICS ပူးတွဲထိပ်သီးညီလာခံကိုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်အောင်မှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်သွားနိုင်ရေးဒီညီလာခံမှာဆွေးနွေးနိုင်လိမ့်မယ်လို့မြန်မာအစိုးရဘက်ကမျှော်လင့်နေရပါဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကအပြည့်စုံကိုပြောပြပေးမှာပါ
အော်တိုဘာလ15နဲ့16ရက်အိန္ဒိယနိုင်ငံဂိုဟာမြို့မှာကျင်းပမဲ့ရှစ်ကြိမ်မြောက် BRICS ထိပ်သီးညီလာခံကို BIMSTEC အဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေတက်ရောက်ဖို့ဖိတ်ကြားထားတာကြောင့်အဲ့ဒီညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မှာဖြစ်ကြောင်းနိုင်ငံသားဥက္ကဋ္ဌအမြဲတမ်းအတွင်းဝန်ဦးကျော်စေရက VOA မြန်မာပိုင်းကိုပြောပါတယ
်အိန္ဒိယကဂိုဟာမှာပေါ့နော်15-16မှာ BIMSTEC နဲ့ BRICS ဆိုတာရှိပါတယ်အဲ့ဒါ Outreach Summit of the BIMSTEC and BRICSpartner to be a new အဲ့တော့ခါတိုင်းဆိုများသဖြင့် BIMSTEC တစ်ခုလို့ရတယ်နောက်က BRICS တစ်ခုလို့ရတယ်အဲ့ဒီကူပေါင်းပြီးတော့မှဒီ summit လုပ်တဲ့သဘောပါအဲ့ဒါကိုဖိတ်ထားတာပ
ါလေးချိန်မြောက် BRICS ထိပ်သီးညီလာခံကို2012ခုနှစ်တုန်းကလည်းအိန္ဒိယနိုင်ငံ New Delhi မြို့မှာလက်ခံကျင်းပခဲ့ပြီးအခုတခါရှစ်ချိန်မြောက်ညီလာခံကိုထပ်မံကျင်းပတာဖြစ်ပါတယ်စီးပွားရေးကုန်သွယ်မှုအတွက်ဖွဲ့စည်းထားတဲ့ BRICS အဖွဲ့ဝင်နိုင်ငံတွေထဲမှာဘရာဇီးရုရှားအိန္ဒိယတရုတ်တောင်အာဖရိကနိုင်ငံတွေပါဝင်ပြီးတောင်အာရှနဲ့အရှိတောင်အာရှနိုင်ငံတွေနဲ့ဖွဲ့ထားတဲ့ BIMSTEC ထဲမှာတော့ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မြန်မာ၊သီရိလင်္ကာ၊ထိုင်း၊ဘူတန်နဲ့နီပေါနိုင်ငံတွေပါဝင်တာဖြစ်ပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်ဖို့ဖွဲ့ထားတဲ့ BIMSTEC နိုင်ငံတွေအနေနဲ့ BRICS အဖွဲ့ဝင်နိုင်ငံတွေနဲ့ပူးတွဲကျင်းပမယ့်ညီလာခံကနေမြန်မာနိုင်ငံအတွက်ဘယ်လိုရလဒ်ကောင်းတွေမျှော်လင့်နိုင်မလဲဆိုတာကိုတော့နိုင်ငံသားဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရာကရှင်းပြပါဗျ။အဲ
့တော့မြန်မာကတော့ BIMSTEC မှာတက်တဲ့ကျတော့ပါတယ်ဒီမှာဆိုစီးပွားရေးပူးပေါင်းဆောင်မှုရှိတယ်ဘက်ဆုပ်ပူးပေါင်းဆောင်မှုရှိတယ်မြန်မာနိုင်ငံတော့များသဖြင့်တော့ဒီကိုအာတန်နဲ့စိုက်ပျိုးရေးတို့နောက်ကစွမ်းအင်တို့အဲ့လိုမျိုးနဲ့ကျွန်တော်များသဖြင့်ပူးပေါင်းဆောင်ရွက်ပြောဤနိုင်တာဝန်ခံတဲ့ကဏ္ဍတွေပေါ့နော်အဲ့ဒါမှလို့ကျွန်တော်တက်တက်ကြွဆောင်မှုရှိပါတယ
်2014ခုနှစ်တုန်းကလည်း BIMSTEC ညီလာခံတစ်ခုကိုမြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပခဲ့မှုပါတယ်BRICS နဲ့ BIMSTEC ပူးတွဲထိပ်သီးညီလာခံကိုထိပ်သီးမြန်မာခေါင်းဆောင်တူတက်ရောက်ခြင်းအတွက်အလားအလာကောင်းတွေမျှော်လင့်နိုင်တယ်လို့မြန်မာနိုင်ငံစစ်မှုကုန်သည်ကြီးများအသင်းချုပ် UMFCCI ဥက္ကဋ္ဌဦးဝင်းအောင်ကပြောပါရယ်
။ဒါတွေကဟိုစီးပွားရေးအရာလဲဒီကမ္ဘာလုံးနဲ့ပူးပေါင်းဆောင်ရွက်ခြင်းအပြင်တော့စီးပွားရေးနယ်ပယ်ကျေပြန့်လာမယ်ဆိုတဲ့သဘောပဲတောင်းပါတယ်ခင်ဗျ။ဒါလည်း
စုဖွဲ့ထားတဲ့ဒီစီးပွားရေးနိုင်ငံရေးစုဖွဲ့ထားတဲ့အဖွဲ့တွေဒါထိတွေ့တာကတော့တိုင်းပြည်အတွက်အကျိုးရှိမှာပါခဲ့အိန္ဒိယနဲ့ဆိုလည်းကျွန်တော်တို့ဒါလုပ်ငန်းဆောင်ရွက်မှုတွေအများကြီးရှိတာပဲဘင်္ဂလားဒေ့ရှ်နဲ့ဆောင်ရွက်မှုတွေရှိတာပဲနေဇာပေါ့အထူးသဖြင့်တော့နေဇာ water trade တွေရှိတယ်နော်ဒါတွေအများကြီးတည်တည်ပြန့်ပြန့်ဆောင်ရွက်လာနိုင်တဲ့နေသားတွေလည်းရှိပါတယ
်ဘင်းစတက်နိုင်ငံတွေကြားညီလာခံတွေတင်ပလိရှိပေမဲ့လက်တွေမှာမြန်မာနိုင်ငံအတွက်တိရောက်တဲ့ရလတ်ကောင်းတွေခုထိမမြင်ရသေးဘူးလို့စီးပွားရေးလေလာသုံးသက်သူဦးခင်မောင်ညိုဘောဂဗေဒကပြောပါတယ
်ကိုတိတလောက်ကတော့ဘာမှထူးထူးခြားခြားမရှိဘူးအဲဒီလိုလဲဆိုတော့အရှိပဲဂျန်နဲ့နောက်ပဲဂျန်မှာနောက်ပဲဂျန်ကဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာဘင်္ဂလားဒေ့ရှ်နဲ့လည်းဘာမှသိထူးထူးမရှိဘူးအိန္ဒိယနဲ့လည်းဘာမှသိမရှိဘူးသူတို့ကိုယ်တိုင်ကလည်းစိတ်ဝင်စားမှုနည်းတယ်လို့အဲ့ဒါလိုမှတ်မိတယ်
မြန်မာနိုင်ငံပါဝင်တဲ့ဘင်းစတက်အဖွဲ့ကို1998ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးBRIC အဖွဲ့ကိုတော့2009ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါ BRIC အဖွဲ့ဝင်နိုင်ငံတွေဟာကမ္ဘာလူဦးရေရဲ့42ရာခိုင်နှုန်းရှိပြီးစီးပွားကုန်သွယ်မှုပမာဏဒေါ်လာ16ထရီလီယံကျော်ရှိပါတယ် BRIC အဖွဲ့ဝင်နိုင်ငံတွေဟာတစ်ချိန်မှာခိုင်မာတဲ့ဘဏ္ဍာရေးအဖွဲ့အစည်းတစ်ခုထူထောင်ဖို့အတွက်ရည်မှန်းထားကြပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ဆက်ထားတာပါအခုတစ်ခါမှာတော့ထိုင်းနိုင်ငံရောက်ရွှေပြောင်းလူသမားတွေအကြောင်းနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါထိုင်းနိုင်ငံမှာအလုပ်လုပ်ကြရင်မတရားဖိနှိပ်ညှဉ်းပန်းခံခဲ့ရတဲ့သူတွေကိုကယ်တရားမှာဥဆောင်ပါဝင်ခဲ့တဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းအလုပ်သမားကြီးလှုပ်ရှားသူဦးကျော်တောင်းကိုဂွန်ပြူလက်မှတ်ပေးအပ်ဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကဖိတ်ကြားလိုက်ပါတယ်လူကုန်ကူးခံရသူတွေကျွံပြူစေခန့်ခံရသူတွေပါဝင်ဖိနှိပ်ခံရသူမြန်မာနိုင်ငံသားတွေလွတ်မြောက်ရေးကြိုးပမ်းပေးသူအဖြစ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်ကိုမြန်မာနိုင်ငံလူကုန်ကူးမှုဒါစီနိုင်နေရဲတပ်ဖွဲ့ကဂုဏ်ပြုလက်မှတ်ချင်းမြင့်ပေးသွားမှာပါအပြည့်စုံကိုထိုင်းနိုင်ငံရထိုင်းနိုင်ငံအခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာလူကုန်ကူးသူတွေရဲ့တားကောင်ဖြစ်ခဲ့ရသူတွေအပါအဝင်ဖိနှိပ်မှုမျိုးစုံကိုခံခဲ့ကြရတဲ့မြန်မာနိုင်ငံသားတွေကိုကယ်တင်ရမှာဦးဆောင်လှုပ်ရှားခဲ့သူတူဖြစ်အော်တိုဘာလ၁ရက်နေ့မှာကြက်ရောက်တဲ့52နှစ်မြောက်မြန်မာနိုင်ငံရဲတပ်ဖွဲ့နှင့်မှာဂွန်ပြူလက်မှတ်ချီးမြှင့်ဖို့အတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကိုဖိတ်ကြားခဲ့တာပါမြန်မာနဲ့ထိုင်းနိုင်ငံတွေကလူကုန်ကူးမှုတားဆီးနေတဲ့ရဲတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးအဖိနှိပ်ခံမြန်မာနိုင်ငံသားတွေကိုကူညီနေတဲ့ဦးကျော်တောင်းကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကဂွန်ပြူစုချီးမြှင့်တာဟာဒါပထမအဆုံးလည်းဖြစ်ပါတယ်ဦးကျော်တောင်းကတော့စုချီးမြှင့်ဖို့အတွက်ဖိတ်ခေါ်ချက်နဲ့ပတ်သက်ပြီးအခုလိုရှင်းပြခဲ့ပါတယ်
ကိုယ်သူတို့ရေးကြတာကတော့ဟောပေါ့ဟောမြန်မာနိုင်ငံရေးဆိုရဲကုန်သူစာစုစည်းစိတ်ဆိုပြီးတော့ပြောတယ်အဲကျွန်တော်ကြတော့ကျွန်တော်ဖိတ်ကြမှာရေးထားတာကြတော့အခမ်းအနားအတွင်းမှာဟိုကိုတောင်ကြီးမှာနောက်ပြီးတော့ပြည်နယ်ခြားကထော်ထော်လေးခြားအဲဒီအဲဒီရုံတွေမှာနောက်ပြီးတော့ဟောပြည်စရာပြည်အောင်စွာခံရတဲ့နေရာမျိုးတွေမှာပြီးတော့ဟိုငါဖန်လေးတွေပေါ်မှာရောင်းစွာခံနေရတဲ့မြန်မာနိုင်ငံသားတွေကိုကိုကြီးဒီကြေပြင်းနေတဲ့အဲ့ကြောင့်ဝေမန္တဘောင်တရားဝင်နဲ့ရွှေရှိရှိနောက်သားလို့ယူထားတဲ့ကြသိတတ်မှာတော့
မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့မှာဂွန်ပြူလက်မှတ်ပေးဖို့အတွက်စီစဉ်ထားတဲ့အထဲမှာရဲတပ်ဖွဲ့နဲ့အတူပူးပေါင်းလှုပ်ဆောင်ခဲ့တဲ့မြို့ကင်းဆရာဝန်တွေတာဝန်ထမ်းဆောင်ရင်းထိခိုက်ဒဏ်ရာရသူတွေကြာဆုံးခဲ့ရတဲ့ရဲတပ်ဖွဲ့ဝင်တွေအုပ်ချုပ်ရေးမှူးတချို့လည်းပါဝင်မှာဖြစ်ပါတယ်ဦးကျော်တောင်းကတော့နိုင်ငံတကာမှာရဲတပ်ဖွဲ့ဝင်တွေအနေနဲ့လူလူခြေပြုတ်အဖွဲ့အစည်းတွေသတင်းသမားတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့တဲ့တာဝန်ကတွေရှိတဲ့အတွက်သူ့အနေနဲ့လည်းရဲတပ်ဖွဲ့အနေနဲ့လူလူခြေပြုတ်အဖွဲ့အစည်းတွေသတင်းသမားတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့အတွက်အကြံပြုလိုတယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီကြေညာဝူတဲ့မလေးရှားတို့ဟိုကျွန်တော် workshop တွေသွားဘူးလေအဲဒီမှာဆိုတော့ဒီတဲ့တိုင်းတော့အများကြီးပေါ့နော်အဲဒီမှာကျွန်တော်တို့ဒီရဲတပ်ဖွဲ့ရဲ့လက်ပုံလုံးကြီးစိတ်ဝင်စားကြရတဲ့တခုကောင်းတာပါလဲဆိုတော့ရဲတပ်ဖွဲ့နဲ့တရားသမားတွေရဲ့နောက်ပြီးလူလူရှေ့ပြီးအဖက်စီးဟာလို့ပေါ်ကိုင်တဲ့တွေလို့တရားနဲ့တရားအပြန်အလှန်အတိမပြုကြတယ်လက်တွေ့ပြီးတော့လုပ်ကြတယ်ဟိုရဲတပ်ဖွဲ့ရဲ့လည်းသူတို့လုပ်ရတဲ့ကိုတရားသမားတွေခေါ်ယူတာဖြစ်တယ်လေသူတို့လုပ်ရတာပေါ်လေတော့ဖြစ်တယ်လို့တရားသမားတွေအနေနဲ့လည်းပဲဒီလက်ဆက်တဲ့မှန်ကန်တဲ့ဖြစ်ရမှာကိုသင်ပြခင်ရတဲ့အတွက်ဟိုတရင်းသမားတွေအတွက်ဒီဒီကြားတွေလည်းကြိုးရှိတယ်။ဒါကြောင့်လည်းကျွန်တော်လည်းနေရေးတက်ဖွဲ့ရဲ့လုံရကလည်းပေါ်လွင်ပြီးသားဖြစ်တာပေါ့နော်။ဒီဒီကြားတွေအတွက်ရောရေးတက်ဖွဲ့တွေအတွက်ပါအမှန်တကယ်အဓိကကြတဲ့လက်တွေ့ရမဲ့လူတွေအဖြစ်လက်ရှိမြန်မာနိုင်ငံရေးတက်ဖွဲ့ဟာမြင်ဖို့လိုတယ်လို့ပေါင်းစည်းဆက်ဆံပြီးတော့အတူတူ
ด้วยเราจะมาตาลีเงี้ยแต่ยูเดียกาวเมย์เลยก็รับบิบาร์ดยองเลยก็เป็นสินะเจ้าไทยนั่งเงี้ยมีมาเงี้ยน้ำยาพ่อยฮะพ่อยสิติทองเงี้ยเลยสตงเนี่ยจะกาลาด้วยมาไทยนั่งเงี้ยมายาวสีนี่เลยลูกของกูขยันเลยยามาช่วยเปล่าเราจะมาเรียบเอาเองเด็กก็ยังในตัวบ้างสิทองเราก็เกษียณเงี้ยมาเลย ดาบีไทยนั่งเงินด้วยมาลูกของกูมุ่งใจพี่เอพอดีเปล่าเองไทยทุกส่งใจเอพอดีเนี่ยเลยลูกของกูมุ่งใจพี่ลงเงินดีกว่าปูวังลูกส่งเงินเดี๋ยวปีเกเรนนัทเอาเสลี่กูเนี่ยก็พี่ป้าเกเรปีที่ชาเนี่ยเงินด้านหนูตั้งพี่เขยงยาเลยเลี้ยงลูกตั้งมุ่งเนี่ยเป็นเดี๋ยวเลยเตี้ยแค่เนี่ยพี่เตี้ยแรงเป็นเช่นขนาดยาเลยยามาช่วยเปล่าลูกตั้งมาลงเงินหนูเป็นการนี้อ่ะเจ้าสองสี่เนี่ยพี่ไล่ป้าส่งยาเป็นเก็บปีไทยนั่งเงินบางคำ
ောင်မှာအမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကဇီကာဗိုင်းရပ်စ်ကူးစက်ခံနိုင်တဲ့အနေနဲ့ရှိတဲ့အတွက်နှိုးဆော်ချက်ထုတ်ပြန်လိုက်တဲ့ရှေ့တောင်အာရှနိုင်ငံပေါင်း17နိုင်ငံမှာမြန်မာနိုင်ငံလည်းပါဝင်လာပါတယ်မြန်မာနိုင်ငံအနေနဲ့ချင်းမိုင်လိုနယ်စပ်ဒေသမျိုးမှာဇီကာဗိုင်းရပ်စ်ပိုးတွေ့ရှိဘူးတာကြောင့်နယ်စပ်ဖျက်ကျော်သွားလာမှုတွေယောဂါပိုးတွေ့ရှိပြီးနိုင်ငံတွေကနေပြန်လာတဲ့သူတွေစီကကူးစက်နိုင်တဲ့အတွက်ဇီကာဗိုင်းရပ်စ်ကာကွယ်နှိမ်နှင်းရေးတွေကိုဦးစားပေးလုပ်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်အပြည့်စုံကိုတော့ VOA သတင်းထောက်ကိုကောင်းဆက်ဟင်းကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
ဟုတ်ကဲ့ပါဇီကာယောဂါကူးစက်ခံနိုင်ရတဲ့အန္တရာယ်ရှိနေတဲ့အတွက်အမေရိကန်ယောဂါထိန်းချုပ်ရေးဌာန CDC ကနှိုးဆော်ချက်ထုတ်ပြန်လိုက်တဲ့အရှိတောင်အာရှနိုင်ငံ17နိုင်ငံအထက်မြန်မာနိုင်ငံပါဝင်လာပါတယ်ဇီကာဗိုင်းရပ်စ်ကူးစက်ခံရနိုင်တဲ့အလားအလာရှိတဲ့မြန်မာနိုင်ငံမှာခီးသွားတဲ့အတွက်ဘယ်အတိုင်းအတာအထိအန္တရာယ်ရှိနိုင်တယ်လဲဆိုတာမသိနိုင်ပေမဲ့လည်းယောဂါကူးစက်မှုအသစ်တွေဖြစ်ပေါ်နေတဲ့တခြားဒေသတွေထက်တော့လျှော့ပါးနိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါသေးတယ်မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့ယောဂပိုကာဝနေနေရေးတွေကိုဦးစားပေးဆောင်ရွက်နေတယ်လို့ညွှန်ကြားရေးမှူးချုပ်ဒေါက်တာဆိုးလင်းကြီးကပြောပါတယ
် race ကတော့ရှိပါတယ်ဘာလို့ဆိုတော့အခုကကျွန်တော်တို့ကဟိုဗိုက်တာအချီနေတာပေါ့နော်ဒီယောဂပိုထဲဆောင်နေခြင်းအချီနေတယ်နောက်ကျွန်တော်တို့နေဆက်မှလည်းပဲဦးနာလို့ကျွန်တော်တို့ချင်းမိုင်ဘက်မှလည်းပဲဒီယောဂပိုကရှိတယ်ဆိုတော့ဒီ cross border တွေမှာလည်းပဲဟိုယောဂပိုဝင်ရောက်နိုင်တဲ့အနေအထားရှိတယ်နောက် international flight တွေလည်းကျွန်တော်တို့ကပေါ်ပြီးတော့များလာတယ် affected countries ကနေတော့ပြန်လာတဲ့ဒီခီးသည်တွေရလည်းပဲရှိနေတယ်ဆိုတော့ကျွန်တော်တို့ risk country အနေနဲ့ကတော့ရှိနေတယ်ဒါကြောင့်လည်းပဲကျွန်တော်ကဒီဟာကို Zika virus ကကွယ်နှိမ်နေတယ်ကျွန်တော်ဦးစားပေးနေတယ်တောင်းရနေတာ
Zika virus ကူးစက်ခံရတဲ့အဓိကလက္ခဏာတွေဟာဖျားတာအရေပြားမှာအနီးဆက်ထွက်တာမျက်စိနာတာခေါင်းကိုက်တာကျွတ်သားနဲ့အဆစ်တွေနာကျင်တာဖြစ်တဲ့ကြောင့်လည်းယောဂါဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်ကိုယ်ဝန်ဆောင်မိခင်တွေဟာအုံနောက်သိငယ်တဲ့ကလေးငယ်တွေမွေးဖွားလာနိုင်ကြောင်းကျမရင်းနဲ့အားကစားဝန်ကြီးဌာနကနေစင်တို့အစိုးရပိုင်သတင်းစာတွေကတစ်ဆင့်သတိပေးထုတ်ပြန်ထားပါတယ်။မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံရဲ့အင်းကြီးထိုင်းနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတချို့မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုသတင်းတွေထွက်ပေါ်လာပြီးနောက်မှာပဲဇီကာဗိုင်းရပ်စ်ပိုးရှိတယ်လို့တနင်္လာရှိသူ50ဦးကိုစစ်ဆေးခဲ့ပေမဲ့လည်းအခုချိန်ထိတော့ရောဂါပိုးရှိသူမတွေ့ရှိသေးဘူးလို့ဒေါက်တာဆိုးလင်းကြီးကပြောပါရယ
်မွေးတဲ့ကလေးတွေမှာလည်းပဲဒီလိုဥကောင်းသေးတဲ့ကလေးတွေပါတွေမွေးလာခဲ့လို့ရှိရင်ကျွန်တော်တို့ကြည့်ချက်ချင်းသတင်းပို့တယ်ပို့ပြီးတော့ဒီဟာကိုလည်းပဲကျွန်တော်တို့စစ်ဆေးတာပေါ့နော်အခုဆိုလို့ရှိရင်ကျွန်တော်တို့ကဒီတနင်္လာလူထံ50လောက်တော့စစ်ပြီးသွားပြီလော်ရော့သည်ဒီတနင်္လာလူထံမရှိဘူး
ဒါပေမဲ့လည်းအထူးရေယောဂကုဆရာဝန်တဦးဖြစ်တဲ့ရန်ကုန်မြို့ကဒေါက်တာမြင့်ဦးကတော့မြန်မာနိုင်ငံအနေနဲ့ဇီကာယောဂကာကွယ်ရေးအစီအမံတွေလှုပ်ဆောင်နေတာမှာပေမဲ့လည်းလုံလုံလောက်လောက်တာဆီးနိုင်ဖို့ကတော့မလွယ်သေးဘူးလို့မြင်ပါတယ
်။ CDC ဆိုတာတကဘာလုံးနဲ့လည်းဆိုင်နေပါတော့။ယောဂတာဆီးရေးနဲ့ကာကွယ်ရေးထိန်းသိမ်းရေးဗဟုသဌာနကိုအဲ့တော့ဗမာပြည်ကိုသူတို့အလပ်လုပ်ထားတယ်ပေါ့နော်။အဲ့တော့ဗမာပြည်မှာလုပ်နေကြတွေကတော့သူ့ရဲ့ဥစ္စာတနာနဲ့နိုင်တဲ့လောက်ကျွန်တော်လုပ်တာ။သူတို့တဲ့ကြောင့်တရားရာနှုန်းပြီးတော့မကာကွယ်နိုင်ဘူးလို့တော့ကျွန်တော်ယူနေတယ်။
ချင်ကိုင်ရကအဓိကကူးစက်လေးရှိတဲ့ Zika virus အန္တရာယ်နဲ့ပတ်သက်ပြီးခီးသွားတွေသတိထားဖို့ American ယောဂထိန်းချုပ်ရေးဌာန CDC ကနှိုးဆော်ချက်ထုတ်ပြန်လိုက်တဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံအပြင် Thai, Laos, Cambodia, Indonesia, Malaysia, Philippines, Brunei, Vietnam, အရှေ့တီမောနဲ့တီမောတိုက်နိုင်ငံတွေပါဝင်ကြပါတယ်။အရှေ့တောင်အာရှနိုင်ငံတွေမှာ Zika ယောဂဟာနှစ်ပေါင်းများစွာကလေးကရှိနေခဲ့ပြီးနိုင်ငံတော်တော်များများမှာမကြာခဏဖြစ်ပွားလေးရှိတဲ့ကြောင်းလဲ CDC ကပြောပါတယ်။အရှိတောင်အာရှနိုင်ငံတော်တော်များများကဒေသခံတွေအနေနဲ့ယောဂကူးစက်မှုတန်ခံနိုင်ရေးရှိကောင်းရှိနိုင်ပေမဲ့နိုင်ငံဆက်ကခီးသွားတွေအနေနဲ့ယောဂတန်ကိုခံနိုင်ရေးရှိချင်မှရှိနိုင်တဲ့အတွက်သတိထားဖို့လိုတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။ကိုကောင်းဆက်ဟင်းသတင်းပေးပို့ထားတာပါ။ VOA ကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရှင
့်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ30တောက်ကြနေညပိုင်းအတွက် BOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာပါ။အခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
နည်းနည်းခံမှန်းလို့ရတယ်ဟီလီကလင်တန်ကတော့ဒီစကားစစ်ထိုးပွဲမှာတော့နိုင်ချေရှိတယ်ဘာလို့လဲဆိုကြည်တာနဲ့တစ်ဖက်ကိုကြည့်ရင်ဟီလီကလင်တန်ကအချက်အလက်တွေအ
မေရိကန်ရွေးကောက်ပွဲတွေကိုအနီးကပ်စောင့်ကြည့်သူတော့ဖြူဖြူရဲ့ခုလိုပြောကြားချက်ကိုမျိုးသမီးကဏ္ဍမှာပြည်စုံနားဆင်ကြရမှာပါဒါပြင်သုတဆုံတဲ့အမေရိကန်တခွင်နဲ့တိတ်ပနဲ့နီးပညာကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြအောင်ပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ Democratic Party ကသမ္မတလောင်း Hillary Clinton နဲ့ Republican Party ကသမ္မတလောင်း Donald Trump တို့တင်းသာနေညကပွဲဥထွက်စကားစစ်ထိုးပွဲကျင်းပခဲ့ရမှာလူလူစစ်တမ်းတွေအရဆိုရင် Hillary Clinton ကအနိုင်ရတယ်လို့ကြီးစုသူ62ရာခိုင်နှုန်းကယူဆကြပါတယ်။ Donald Trump အနိုင်ရတယ်လို့ယူဆကြသူတွေက23ရာခိုင်နှုန်းရှိပါတယ်။ဒီစကားစစ်ထိုးပွဲမှာ Hillary Clinton အနိုင်ရရှိစေတဲ့အဓိကချက်တွေကဘာတွေလဲဆိုတာကိုဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလတန်းကတင်ဆက်ထားတာကိုနားဆင်ပါရှင်။Cause it only serves to make me more determined to achieve my final goal.
Did anybody see that debate last night? One down, two to go.
ညကစကားစစ်ထိုးဝက်ကိုကြည့်ခဲ့ကြသလားပထမအကြော့တော့ပြီးသွားပြီနောက်နှစ်ကြော့ပဲကျန်တော့တယ်လို့ Democrat Party သမ္မတလောင်း Hillary Clinton ကကျင်းနာနေကသူရှင်ပြိုင်ပွဲ Republican Party သမ္မတလောင်း Donald Trump နဲ့ဝဲဥတွေစကားစစ်ထုတ်ပွဲအပြီးနောက်တနေ့ North Carolina ပြည်နယ်မှာ mess ပဲလှူရှာစဉ်အခုလိုသူ့ကိုထောက်ခံသူတွေကိုပြောခဲ့တာဖြစ်ပါတယ်။စကားစစ်ထုတ်ပွဲတိုင်းမှာရှုံးသူနဲ့နိုင်သူရှိသမျှမို့ဒီပထမအကြော်စကားစစ်ထုတ်ပွဲအပြီးသတင်းမီဒီယာတွေကကောက်ခံတဲ့လူလူစစ်တမ်းအမြင်တွေရတော့ Hillary Clinton ကဒီပွဲမှာအနိုင်ရတယ်လို့ယူဆသူက62ရာခိုင်နှုန်းရှိပြီးဒေါ်နယ်ထရမ့်ကအနိုင်ရတယ်လို့ယူဆသူတွေက28ရာခိုင်နှုန်းရှိတာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲတွေကိုအနီးကစောင့်ကြည့်နေသူပင်ဆယ်ဗေးနီးယားပြည်နယ်ကသမိုင်းသုတေသီဒေါ်ဖြူဖြူရဲ့အမြင်ကိုမေးကြည့်ခဲ့ပါတယ်
။ကျမလည်းအဲ့ဒါကိုကြည့်ခဲ့တဲ့အတွက်ကျမအဆုံးနေမှာပဲကျမတဝက်လောက်ပင်လည်းကျမနည်းနည်းခံမှန်းလို့ရတယ်။ Hillary Clinton ကတော့ဒီစကားစစ်ထိုးပွဲမှာတော့နိုင်ချေရှိတယ်ဆိုတော့ဘာလို့လဲဆိုကြည်တာနဲ့တစ်ဖက်ကိုကြည့်ရင် Hillary Clinton ကအချက်အလက်တွေနော်အတိအကျသူကတေချာပြင်ဆင်ထားတဲ့ပုံပေါက်ပြီးတော့ဒေါ်နယ်ထရမ့်ကြီးကဘလို့ဖြစ်နေလဲဆိုရင်သူကပြင်ဆင်မှုမရှိသလိုဖြစ်တဲ့ဒီမကဘူးဟီလီရီကလင်တန်ကလည်းသူ့ကိုဘလို့ထိုးနှက်တာကိုသူဘလို့ပြန်ပြီးခုခံကာကွယ်ရမလဲအဲ့ဒါကိုပဲစိတ်ဆောပြီးတော့လုပ်နေတဲ့အတွက်သူ့ရဲ့အဓိကဖြစ်တဲ့သူ့ရဲ့ရည်တည်ချက်တွေသူ့အမြင်တွေကိုတိအကျသူမပြောနိုင်ဘူးသူကပြောတာသူကတမန်လောက်ပဲသူပြောတယ်အရင်မေးခွန်းထုတ်တဲ့လူကလည်းအသေးချာမေးတယ်နော်အသေးစိတ်ပြောပါအောင်ဘာညာဆိုအဲ့ဒါကို तू မပြောနိုင်အဲ့ဒီတည်းကကျွန်မထင်နေတယ်လေဟီလူရီကတော့အမှတ်များများကြီးတော့ရရလိမ့်မယ်သူကျွန်မမှန်းလို့ရပါတယ်
အဲ့တော့စကားစစ်ထိုးပွဲလို့ဆိုတဲ့နေရာမှာပေါ့နော်တစ်ဖက်ကအပိုင်ချနိုင်တဲ့လူဒီပွဲကြည့်ပရိသတ်သဘောကျအောင်လုပ်နိုင်တဲ့အချက်တည်းကများတဲ့လူကတော့အနိုင်ရတာပေါ့နော်အဲ့ဒီကမှဒီစကားစစ်ထိုးပွဲမှာဟီလူရီကလင်တန်အနေနဲ့ဟိုဒေါ်ဖြူဖြူကအနိုင်ရတယ်လို့ယူဆတော့ပေးအချက်တွေကဟီလရီကလင်တန်နဲ့ဒေါ်နယ်ထရမ့်ကိုဒီအပိုင်ထိုးနှက်နိုင်ခဲ့တယ်လို့ထင်ပါလေရှင
်။ဟုတ်ကဲ့အချက်တွေရှိတယ်အချက်အပြင်တခုအရေးကြီးတာတီဗီဖန်မြန်နော်မော်အမေရိကန်နိုင်ငံကလူတွေတမ်းမောင်းများစွာနေမှာတော့ကမ္ဘာလုံးကတမ်းမောင်းများစွာအကုန်လုံးကြည့်နေတာကြည့်နေတဲ့အခါမှာဆိုရင်ကိုယ့်ရဲ့အသွင်ပြင်ပေါ့လေယူလေသိမျက်နှာပေအသွင်ပြင်ကသမရတာဝန်ကိုထမ်းဆောင်ရမယ်လူအရေးအဲ့လိုမျိုးအသွင်ပြင်ဖြစ်ရမယ်အဲ့ဒါကိုကြည့်ခြင်းအပြင်ဟီလရီကလင်တန်ကအေးအေးဆေးဆေးပဲ ူပြောရမယ့်အချက်တွေကိုသူပြောတယ်သူပြေခြေပါမှလည်းသူခြေပါတယ်တစ်ဖက်သားပြောနေတဲ့အချက်ခံမှာဝင်းဆက်ပြီးမပြောဘူးเนาะအဲ့လိုမျိုးဒေါ်လာထရန့်ကအဲ့လိုမျိုးမဟုတ်ဘဲနဲ့ဟိုရေတွေလည်းခဏခဏတောက်သူပုံသဏ္ဍာန်ကလေဟိုလေဘယ်လိုခေါ်မလဲသမရဖြစ်လောက်တဲ့ပုံစံမဖြစ်ဘူးဆိုတော့အဲ့ဒါကိုကြည့်ချင်းအပြင်ဒါဘူးတွေရဲ့ပထမဆုံးပေါ့နော် first impression ပထမဆုံးမြင်လိုက်ရတဲ့အမြင်မှာအဲ့လိုမျိုးခံစားရတယ
်။ New York ပြည်နယ် Hostel Tech တို့မှာကျင်းပခဲ့တဲ့စကားစစ်ထိုးပွဲမှာတင်တင်ကအသာရရတယ်လို့ယူဆနိုင်တဲ့အချက်တွေကဘာတွေပါလဲ။ပထမကတော့
she doesn't have the look, she doesn't have the stamina.
Donald Trump ကတင်တင်ဟာသမရဦးဖြစ်လောက်တဲ့ရုပ်ရည်လည်းမရှိသလိုခဏရေးစွမ်းလည်းမရှိဘူးလို့ထောက်ပြခဲ့ပါတယ်။ဒါကိုကလင်တန်ခြေပခဲ့တာကတော့
As soon as he travels to 112 countries and negotiates a peace deal, a ceasefire, a
Donald Trump ကကျမလိုနိုင်ငံပေါင်း112နိုင်ငံကိုခီးထွက်မယ်။ရင်းချမ်းရေးသဘောတူညီမှုရဖို့စစ်ဆန်ညီနိုင်မယ်။အပြည့်အစာချုပ်ချုပ်ဆိုမယ်။အစိုးရနဲ့သဘောထားကွဲပြားလို့ဖန်ခံရသူတွေပြန်လို့ရေးတွေဆောင်ရွက်မယ်။ကဘာထွန်းနိုင်ငံတွေမှာအခွင့်အလမ်းတွေဖွင့်စေဖို့ဆောင်ရွက်ပေးမယ်။ဒါမှမဟုတ်ကျွတ်တော်ကော်မတီရှေ့မှောက်မှာ17နှစ်ကြာအောင်စစ်ဆေးခံမယ်။ဒါတွေကိုကျမလုပ်ခဲ့သလိုသူလုပ်နိုင်တဲ့အခါကျမှခံနိုင်ရည်ရှိတယ်ဆိုတဲ့စကားမျိုးကျမကိုလာပြောသင့်ပါတယ်လို့ကလင်တန်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒါအပြင်စကားစစ်ထိုးပွဲပြင်ဆင်မှုနဲ့ပတ်သက်လို့ထရမ့်က
I've been all over the place. You decided to stay home and that's okay.
သူကတော့နေလေပြီးမက်စ်ပဲလှူရှားနေတယ်။ Clinton ကတော့ခံအောင်ပြီးစကားစစ်ထိုးပွဲတွေပြင်ဆင်ခဲ့တယ်လို့ထောက်ပြခဲ့တဲ့အချက်နဲ့ပတ်သက်လို့လေ Clinton ကတုံ့ပြန်ခဲ့ပုံကိုလေပြည်သက်ကသဘောကျခဲ့ပါတယ
်။ And yes I did. And you know what else I prepared for? I prepared to be president.
ဟုတ်တယ်။ကျမစကားစစ်ထိုးပွဲတွေပြင်ဆင်ခဲ့တယ်။ဒါတွေမကဘူး။ကျမသမ္မတဖြစ်ဖို့လေပြင်ဆင်ခဲ့တာဖြစ်တယ်လို့ကြက်ကြက်ပြန်လဲခြေပခဲ့တာဖြစ်ပါတယ်။Not check ကတော့ Donald Trump က
I also have a much better temperament than she has.
သူအနေနဲ့သမရဖြစ်တိုက်တဲ့စိတ်ရှည်ပြီးရင့်ကျက်တဲ့အနေအထားမျိုးရှိတယ်လို့ပြောဆိုပြီး Clinton ကတော့မရှိဘူးလို့ဝေဖန်ခဲ့ရမှာ Clinton ရဲ့တုံ့ပြန်မှုကတော့
The other day I saw Donald saying that there were some Iranian sailors on a ship in the waters off of Iran.
ဒီနေ့က Donald ပြောခဲ့တာကျွန်မကြားလိုက်ရပါတယ်။အီရန်ရေတပ်သားတချို့ကအီရန်ရေပြင်ပိုင်နဲ့မှာအမေရိကန်သင်္ဘောသားတွေကိုလှောင်ပြောင်နေတဲ့အကြောင်းသူကအမေရိကန်သင်္ဘောသားတွေကိုဟိုဘက်ကခုလိုလှောင်ပြောင်တာသူဒါဆိုရင်တော့ပြစ်ထည့်လိုက်မှာပဲအဲ့ဒီလိုဒါပြစ်ထည့်ရင်စစ်ဖြစ်မှာမို့ဒါဟာမှန်ကန်တဲ့ဆုံးဖြတ်မှုမျိုးမဟုတ်တလို့နိုင်ငံရဲ့စစ်သေးနာပတိချုပ်ဖြစ်နိုင်မဲ့ရင့်ကျက်တဲ့စိတ်ဓာတ်မျိုးလည်းမဟုတ်ပါဘူးလို့ကလင်တန်ကဥပမာပေးချီပခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲတိုင်းမှာအမျိုးသမီးတွေရဲ့ထောက်ခံမဲ့ရရှိမှုကလည်းအရေးကြီးလာတာမို့သမ္မတလောင်းတဦးအနေနဲ့အမျိုးသမီးတွေကိုစော်ကားရရောက်တဲ့ပြောဆိုမှုတွေရှောင်ကျဉ်တင်လာလေဖြစ်ပါတယ်။နှစ်ပေါင်းများစွာတိုင်အောင်ပဲမဲစစ်ကြောဝလာပြိုင်ပွဲတွေကိုတာဝန်ယူကျင်းပခဲ့တဲ့အင်ချမ်မီတထေးကြီးဒေါ်နယ်ထရမ့်အနေနဲ့အမျိုးသမီးတွေပေါ်နှိမ်ချပြောဆိုပြုလုပ်တာတွေလည်းရှိခဲ့ပါတယ်။ဒါကိုစကားစစ်ထိုးပွဲမှာ Hillary Clinton ထောက်ပြခဲ့တာကတော့
This is a man who has called women pigs, slobs and dogs and someone who has said pregnancy is an inconvenience to him.
Donald Trump မှာအမျိုးသမီးတွေကိုဝက်တွေအပြင်းတွေခွေးတွေလို့ခေါ်ခဲ့သူပါဒါအပြင်အမျိုးသမီးတွေကိုဝင်ဆောင်မှုဟာအလုပ်ရှင်တွေအတွက်အဆင်မပြေမှုတွေဖြစ်စေတယ်လို့လည်းသူကပြောခဲ့ပါတယ်အမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူအလုပ်ကိုကောင်းကောင်းမလုပ်နိုင်ရင်လစားလဲဒန်းတူခံစား권မရှိဘူးလို့သူကပြောခဲ့တာလည်းဖြစ်ပါတယ်။အဆိုးဆုံးကတော့မဲရွေးဝဲတစ်ခုမှာသူကအနိုင်ရခဲ့တဲ့မဲတူကိုဝဲနဲ့တူတယ်။နောက်အဲ့ဒီအမျိုးသမီးကတောင်အမေရိကကလာတဲ့အတွက်ကြောင့်လေအင်တန်ရှင်ရေးလုပ်တဲ့အမျိုးသမီးလို့သူကနာမည်တက်ခေါ်ခဲ့ပါတယ်။ဒေါ်နယ်ကြီးကျမပြောချင်တာကတော့အဲ့ဒီအမျိုးသမီးမှာနာမည်ရှိပါတယ်။အလီရှာမချာတို့ပါသူကခုဆိုအမေရိကန်နိုင်ငံသားဖြစ်ခံယူလိုက်ပြီးမှလောင်ကြီးစာကြီးသူကဒီဝိကောက်ပွဲမှာတော့မဲပေးမှာတော့တည်ကြပါတယ်လို့ကလင်တန်ကစကားစစ်ထိုးပွဲမှာထောက်ပြပြောကြားခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကအီးမေးလ်ရှုတ်တော်ပုံကိစ္စကြောင့်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုသူ့အပေါ်ညှော်နှဲခဲ့ပေမဲ့လို့လေစကားစစ်ထိုးပွဲမှာကလင်တန်က
I made a mistake using a private
email ရှုပ်တော်ပုံကိစ္စကြောင့်သူ့အနေနဲ့အမှားလုပ်ခဲ့တာကိုဝန်ခံခဲ့တဲ့အတွက်ကြောင့်လေ မဲဆန္ဒရှင်မျိုးသမီးတချို့ရဲ့အမြင်ကသူ့အပေါ်ပြောင်းလဲစေခဲ့တာတွေ့ရပါတယ်။ဒါကြောင့်လေအမေရိကန်နိုင်ငံသားတန်း80လောက်ကြီးရှိခဲ့တဲ့ဒီစကားစစ်ထိုးပွဲမှာဘယ်သူကိုမဲပေးရမလဲဆိုတာကိုမဆုံးဖြတ်ရသေးတဲ့အမျိုးသမီးတွေနဲ့28ရာခိုင်နှုန်းကစကားစစ်ထိုးပွဲကိုကြီးရှိခဲ့ပြီးတဲ့နောက်ထရမ့်ဟာသူတို့ထင်ထားတာတဲ့ပိုဆိုးနေတယ်လို့ယူဆလာကြပြီးအမျိုးသမီး30ရာခိုင်နှုန်းကတော့ Hillary Clinton ပေါ်အကောင်းမြင်လာကြတယ်လို့ NBC News နဲ့ Sunny Money တို့ရဲ့စစ်တမ်းကောက်ခံချက်မှာတွေ့ရှိခဲ့ပါတယ်။ဒီတပွဲမှာ Clinton ကအနိုင်ရပေမဲ့လို့လေ Trump နဲ့ Clinton ကြား October 9ရက်နဲ့ October 16ရက်တို့မှာနောက်ထပ်နှစ်ကြိမ်စကားစစ်ထိုးပွဲကျင်းပဖို့ရှိတဲ့အတွက်ကြောင့်လေအခြေအနေကိုစောင့်ကြည့်ရအောင်မှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်။
ဒေါ်လာသန်တင်ဆက်ထားတဲ့ပတ်စင်မျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာပါအခုတခါတူတာဆုံတဲ့အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်အောင်စုနယူးယောက်နဲ့လော့စ်အန်ဂျလိစ်မြို့တွေမှာမေထုံရာသီပွားရုပ်ရှင်ကိုယုံတင်ပြသနေပါတယ်ဒီရုပ်ရှင်မှာအတိကဇက်ဆောင်တဦးအဖြစ်ပါဝင်တဲ့နယူးယောက်မြို့ကကိုအုတ်ကမင်းမောင်ကိုကိုအောင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
တော်ဒီမကြခင်တော့ပဲပေါ့လေနယူးယောက်မြို့မှာကိုအုတ်ကမင်းမောင်ပါဝင်ပြီးတော့တရုတ်ဆောင်ထားတဲ့ဇလန်းကိုပေါ့ဒါပိတ်သက်တင်နဲ့ဟိုမိတ်ဆက်ပေးခဲ့တယ်တခါဒီကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာလည်းပဲတွားပြီးတော့ဒီဇလန်းကိုပြသခဲ့တယ်ဆိုပြီးကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီရုပ်ရှင်အကြောင်းအရင်ဆုံးစပြီးတော့ပြောပြပေးပါလား
โอเคဇာကားနဲ့မြန်မေးထုတ်ညာဒီပါပါကျွန်တော်နဲ့တူငင်းချင်းကျော်အင်းနဲ့တူနဲ့တရုတ်ဆောင်ပေါင်းများစွာတရုတ်ဆောင်ထားပါတယ်ဒါရိုက်တာတော့ကိုညုံဝင်းနဲ့မှာဒီဇာကားတော့ဒီမှာဒီမှာအရင်တော့မရှိခဲ့ဘူးရှိခဲ့ဘူးလေဆိုတာကလည်းဟိုဟာဟာသအနေနဲ့ရှိခဲ့တာများတယ်ဒီလိုမျိုးအတီကားမရှိတာမျိုးကလည်းပထမဆုံးဟိုဆက်ချောကားလို့ပြောရတယ်ရပါဘူးเนาะအဲ့ဒီအိမ်စစ်သူအကြောင်းရိုက်ပြတဲ့ဇာကားပ
ါအခုလောအမေရိကမှာလာပြီးတော့ပြတာတဲ့အခါမှာဟိုအင်္ဂလိပ်စာတန်းထိုးနဲ့လဲပြတာတယ်ဆိုတော့ဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ဒါဟိုနိုင်ငံတကာဈေးကွက်အထည်ကိုထိုးဖောက်ဖို့အစီအစဉ်ရှိပါလားခင်ဗျ
ဒီဇာကားတော့ဒီလိုနိုင်ငံသားမှာပြသဖို့ဆိုတော့သူဆက်တိုက်ပြီးထိုးတယ်ပြီးတော့ဒီနယူးယောက်မှာပြရတယ်နိုင်ငံသားလူတွေလာကြည့်ရမမာတွေနဲ့လည်းအများကြီးတွေ့ခဲ့တယ်နောက်ပြီးတော့တခြားဒီနိုင်ငံသားလူတွေလေဟိုအမေရိကန်တွေရောလူပေါင်းစုမျိုးပေါင်းဆိုပေါ့နော်စပယ်လစ်ရောလာကြည့်တာတွေ့ရလာကြည့်ပြီးကျွန်တော်လည်းကျွန်တော်တော့ကြည့်တဲ့အချိန်မှာလည်းတွေ့နှုတ်ဆက်ပြီးတော့သူတို့ရဲ့ feedback တွေလည်းနားထောင်ပြီးဗီဒီယိုရိုက်ခဲ့အဲ့ဒီအရေးပေါ့နော် အဲ့ဒီမှာလည်းလိုပဲဟိုကသူဒီနိုင်ငံလူတွေလာကြည့်ပါဒီလိုမျိုးထိုးတဲ့စက်တိုင်တွေထိုးတဲ့အတွက်နိုင်ငံတကာအနေနဲ့ဒီမှာစကားဟိုလေသူတို့အနေနဲ့ကြည့်မှုတွေ့ကြုံမှုတော့ပါတော့ဘာရှိပြီးကောင်းပါတယ်နောက်ထပ်လည်းဒီလိုကားမျိုးအများကြီးထွက်လာမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ဟိုဇလန်းအကြောင်းလေးကိုရောနည်းနည်းအချင်းချင်းလေးပြောပြပေးပါလား
အေးရောဒါလေးနှစ်ယောက်ဟိုဒီလိုမျိုးကြောင်းမှသူတို့နေနဲ့တိုက်မိသွားကြတယ်တိုက်မိတိုင်ရောသင်ဖြစ်သွားကြတယ်နောက်ပြီးကြကြောင်းပြီးသွားတော့အဲ့ဒီတယောက်ကမိဘပေးတာပြီးမယ်ယူလိုက်ရတယ်ဒါပေမဲ့သူအဲ့ဒီကွာမှာမပြောသူတကယ်ချစ်တာအဲ့ကောင်လေးကိုတိတ်တယ်အဲဒါပေမဲ့မင်းသမီးရောမသိဘူးပေါ့နော်မင်းသမီးပြန်နောက်ကျတော့အချိန်ကျတော့သူတန်မြရရှိလာပြီးသွားတယ်ဇလန်းအဲ့လိုမျိုးပေါ့ဟုတ
်ကိုအုတ်ကမင်းမောင်ရဲ့ဇလန်းကိုလာကြည့်တဲ့မြန်မာပိတ်သက်တွေရှိရတော့ဘလို့တုံ့ပြန်တန်နေကြာပါလဲ
အဲလက်တော်နယူးယောက်နဲ့အလီမှာလာကြည့်ရင်မှကျတော့ဒီမှာနေတဲ့သူတွေကျတော့ဟိုကအမြင်တွေကတော့အမှန်တိုင်းပြောရင်တော့အမှန်တိုင်းပြောရင်တော့မြင်ကျင်နေပြီးတော့လူတွေပေါ့နော်သူတို့လက်ခံနေဒီလိုမျိုးဒီလိုမျိုးတွေသူတော့ပတ်ဝန်းကျင်မှာနေတဲ့သူကတွေ့နေရအောင်ဒီလိုစိန်သူဟိုချစ်သူတွေကေးလက်စီယန်တွေဆိုတာဒီနိုင်ငံတော်တော်အဆမ်းမဟုတ်ဒီနိုင်ငံမှာလဲလူသားအလုံးကိုရက်တည်ပေးတဲ့ human right တွေရှိတယ်ဆိုတော့ဒါဒီအဆမ်းမဟုတ်တယ်ဆိုတော့သူတို့ကလက်ခံတယ်ဓမ္မဘီအနေနဲ့လည်းဒီမျိုးဖြစ်နေပါဘောအဲ့တော့လာကြည့်တဲ့လူကတော့တိုက်ကြတယ်ဆိုတော့လည်းဟိုဆက်သိမ်းပါလေထစ်ဖေးပါလေစကားလုံးနဲ့ထစ်ဖေးပါသူတို့အနေနဲ့လည်းမမျောလင့်ထားတဲ့ဇာတ်လမ်းပေါ့နော်အဲ့လိုဖြစ်သွားတော့အဲ့ဒီတော့လည်းတော်တော်လေးကို 95% လောက်ကတော့ positive ဘက်ကနေ feedback ကျန်ကြရပါတယ
်ဆိုတော့ဒီရုပ်ရှင်ဇာတ်လမ်းကိုအခုဒါအမေရိကန်မှာလာပြရဲဆိုတော့ဟိုတခြားဒီနယူးယောက်နဲ့ဒီလော့စ်အန်ဂျလိစ်အပြင်တခြားဘယ်မြို့တွေမှာပျောက်ဖို့အစီအစဉ်ရှိပါလဲ
အဲ USA မှာတော့ဒီအိမ်မြို့ပဲလို့ပြောပါတယ် ဟိုငမအိရှားဘက်မှာတော့ကမ္ဘောဒီးယားမှာပြဖို့ထင်ကြတယ်လေအဲ့ဒါပြောတယ်နောက်စင်ကာပူနဲ့ထိုင်းကတော့သူတို့ try နေတော့လို့ကြားတယ်တိတ်ချာတော့မသိသေးဘူးเนาะဒါပေမဲ့သူကြေကြရင်တော့ပြင်ရမှာပါ
ဒီမေထုံရာသီပွားဇလန်းရဲ့ခုနဲ့ပတ်သက်ပြီးတော့ကိုဥက္ကမင်းမောင်ရဲ့အတွေ့အကြုံလေးလေးနည်းနည်းပြန်ပြီးတော့မျှပေးပါအောင
်အာဒီစကားကကျွန်တော်ဗလိပညာလောကမှာမရိုက်တာရှင်းနေရှိသွားပြီပေါ့အဲ့ကျွန်တော်ငွေတော့တိကျဆောင်လုပ်ခဲ့စကားလေးတုံးဆွေးကြတာဖြစ်ခဲ့အဲ့ပြီးတော့ဗလိပညာလုပ်တွေနားပြီးတော့ကျွန်တော်အမေရိကန်မှာကျောင်းလာတက်ကျောင်းလာတဲ့ဒီမှာဆက်နေဖြစ်သွားတာပေါ့အဲ့ဒီကနေမှဒီစကားကျွန်တော်ဒီပြလောက်ကလေခွေပြောက်ပေါ်ရှင်းနေနေမှပြန်ရဖြစ်တဲ့ပထမဆုံးစကားပေါ့အဲဒီကဝေဖန်တယ်လည်းအများကြီးကြုံခဲ့ရတယ်ဟိုကအတိုက်ခိုက်တီးကိုအပိဒံမျိုးမောင်းဆုံးကြုံခဲ့ရတယ်ဟိုဆက်ခဲတော့ရိုက်ကူးရေးပိုင်းမှာတော့သူတွေတူတူပြီးတော့မရှိခဲ့ကိုနေမင်းတွေအရန်တက်တယ်အိုင်ဒီတော့အရန်လောက်ရတယ်ဒါပေမဲ့သူစကားရိုက်ရင်လည်းအရန်ရှင်တော့တချို့ကအပြက်လိုက်တာလည်းပါတယ်ကိုအိုင်ဒီရိုက်တော့ဆက်ပြီးတော့ဟိုကအခန်းလေးဟိုတချို့အခန်းလေးရှော့သွားလည်းရှိတယ်ဆိုတော့အဲ့လေးတော့ပြင်ကြည့်တော့နည်းနည်းတော့ဟိုအထီးခန်းလေးမပါလာဘူးဟိုခန်းလေးမပါလာဘူးလို့တွေ့ရတယ်ဒါပေမဲ့ဟိုဒါပေမဲ့လည်းဒါဒါတာအနေနဲ့ဘယ်လိုပြလုပ်လိုက်တာဟိုအစလည်း PPTV ဝင်တဲ့တစ်ချစ်လေးလေးဖြစ်သွားလို့တော့ဟိုကကောင်းပါတယ်
ဟိုအခုလိုမျိုးပေါ့လေဒါဟိုနှစ်တည်းအကြာကြီးနေပြီးတော့မှတခါရုပ်ရှင်လောကရဲ့အမှုပညာလောကရဲ့ကိုပြောင်းဝင်လာတယ်ဆိုတော့ဟိုပြောင်းဝင်လာတဲ့ရုပ်ရှင်ဇလန်းကိုစရိုက်တဲ့အခါမှာလည်းပဲအခုလိုဝေဖန်မှုတွေနဲ့ရင်ဆိုင်ရတယ်ပေါ့လေဆိုတော့ဟိုနောက်ထပ်ကောပေါ့လေအခုလိုဝေဖန်ခံရနိုင်လောက်တဲ့ရုပ်ရှင်ဇလန်းမျိုးတွေရိုက်ကူးရမယ်ဆိုရင်ရောလက်ခံပြီးတော့ရိုက်ကူးပေးသွားဖို့အခြေစဉ်ရှိပါလား
နောက်ထပ်ဒါမဲ့ဇလန်းကဒီလိုလူကြီးအပေါ်အကျိုးပြုမယ် positive ဘက်ကအကျိုးပြုတဲ့ဇလန်းမျိုးဆိုရင်ဝိပန်နာတော့နေရာအိမ်မှာရှိနေပါပါပဲဒီလိုလူမျိုးတွေရတယ်တက္ကသိုလ်လုံးမှာရှိတယ်မြန်မာပြည်မှာလည်းရှိတယ်အဲ့တော့ဒီကအပြင်မှာဒီလိုကြီးနေတော့မဟုတ်ဘူးတခြား difficulty ဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ရဲ့ဟိုအဲ့လိုလူတွေကိုစားကြည့်ရမယ်ဆိုတာမျိုးဒါမှမဟုတ်ဇလန်းဆမ်းမယ်ဆိုတော့ကျွန်တော်ရိုက်ဖြစ်မှာပါဟိုကပြောရတဲ့လူကတော့ပြောနေမှာပဲပေါ့ဒါပေမဲ့အကောင် positive ဘက်ကနေအကျိုးသက်ရမှု consequence များမယ်ဆိုတော့ကျွန်တော်ကတော့ဆက်ဖြစ်ပါမှာကျွန်တော်အလိုမျိုးဟိုအစိုးဝေဖန်တာပြီးတော့တိတ်ကယူမဆိုင်တော့
ကိုကမင်းမောင်ကအခုဒါအမေရိကမှာပဲနေတာဆိုတော့ဥမာဟိုမြန်မာပြည်ကိုဘယ်တော့လောက်ပြန်သွားပြီးတော့ဒီအမှုပညာလုပ်ငန်းတွေလုပ်ဖို့အစီအစဉ်ရှိသေးလဲ
အော်ကျွန်တော်အခုဘာလို့ငိုင်းနေပြန်လဲအာငိုင်းနေပြန်ပြီးတော့ဟိုမှာဒီစကားကဒီမှာမပြသေးဘူးဆိုတော့အဲ့ကျွန်တော်ပြန်တဲ့ချိန်တော့အခုဘာလာလေးတော့ရုံတင်မယ်လို့ပြောတယ်အဲ့ကြတော့ပြည်သက်တွေနဲ့တွေ့ဖို့ရှိပါတယ်အမ်ပြီးသွားရင်ကျွန်တော်ရဲ့တကူအော်ဗန်ထုတ်ဖို့ရှိတယ်။နောက်ပြီးတော့နိုဝင်ဘာမှာကျွန်တော် Mr. Tourism World 2016ပြန်ဝင်မြန်မာကိုစားကြည့်ပြီးတော့တော့ပြန်ဖို့ရှိတယ်။အဲ့ဒါပြီးသွားရင်ဒီဇင်ဘာပြည့်ဇန်နဝါရီလောက်တော့ဒီခဏပြန်ရမယ်လို့ထပ်မံထားပါတယ်
။ဟုတ်ကဲ့ဆိုတော့ဟိုအမေရိကမှာနေတဲ့ဒါသူအမှုပညာလောကရုပ်ရှင်သရုပ်ဆောင်တူအနေနဲ့ပေါ့လေ။ဆိုတော့ဒါတစ်ဖက်ကလည်းပဲကိုကဟိုမြန်မာတယောက်ဖြစ်တဲ့အခါကျတော့ဒါမြန်မာနဲ့ပတ်သက်တဲ့ဒီအမှုပညာဖန်တီးမှုတွေရုပ်ရှင်ဇာတ်လမ်းတွေကိုလက်ခံရေးကူးတဲ့အခါမှာဘလို့အခက်အခဲတွေတွေ့ရလဲခင်ဗျ။ဟ
ုတ်အဲ့ဒါအခက်အခဲတော့ရှိတယ်။ဒီအမှုပညာလောက်ကပြန်လုပ်ပြီဆိုတော့ဒီမှာပြီးမှအငြင်းတွေရှိနေမှာပို့အဆင်ပြေမှာ။ဒါပေမဲ့ကျွန်တော်ကလည်းခြေနေအကြောင်းအကျောင်းညောင်းပေါ့ကိုရွေးချယ်ထားတဲ့ career line ကြောင်းညောင်းတော့ဟိုကနှစ်ဖက်လုံးတော့ balance ဖြစ်နေတော့အဲ့လိုပဲသွားလိုက်ကြံလိုက်ကတော့ဖြစ်နေတာပေါ့။အဲ့ဒီတော့လည်းခွေးတွေဆုံးရှုံးတာတော့အများကြီးပဲ။ဟိုလက်စုပ်ဆုံးရှုံးရတော့အဲ့ဘယ်တော့နိုင်လဲပေါ့နော်ဒါပေမဲ့ဖြည်းဖြည်းချင်းတော့ကိုသွားခြင်းနဲ့ဘန်းနိုင်တော့သစ်င်းချင်းတော့သွားလိုက်ရပါမယ်နှစ်ဖက်လုံးမှာအဆင်ပြေအောင်ပေါ့
ဒုတာဆောင်လေအမေရိကန်တခွေစီစဉ်ကိုနားဆင်ခဲ့ကြတာပါအခုတခါဒီတစ်ပတ်စနေနေ့ည9နာရီတိုင်းရဲ့လေးလိုက်စီစဉ်မှာဘာတွေဆွေးနွေးမလဲဆိုတာကြည့်ရအောင်ပါ
ဒီဘက်ကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြွတ်ကျင်ရာကဏ္ဍအသီးသီးကနေတတတအားပါဝင်အားဖြည့်ပေးကျင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလက်သမားရေးနဲ့ဤပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရောက်ကြွတ်ကျင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့တင့်မတင့်အကြံပေးလိုပါသလားဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပ ပါဝင်ဆွေးနွေးမေးမြန်းခြင်းကြရဲဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်ပြီးကြိုတင်အကြောင်းကြားထားနိုင်ကြပါတယ
်။သတင်းရှင်တွေအနေနဲ့စနေနေ့ည9:00စီမတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။ခုတခါမှာတော့ဒေါခင်မင်းသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကနားဆင်ကြအောင်ပါရှင
်။တဘာဝပတ်ဝန်းကျင်ကာကွယ်စောင့်ရှောက်ရေးမှာအရေးပါတဲ့အမိုက်ဆွန့်ပစ်မှုနဲ့ပတ်သက်ပြီးတဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်ရေးကြီးကပြောပြပေးမှာပ
ါ။ဘာပြရခုတီးကတော့ဒီ solid waste ပတ်သက်တဲ့အဆိုင်ခဲဆွန့်ပစ်မှုတွေပါရကရေရှည်စီမံကိန်းလေးချပြီးလုပ်ရမယ်ကိစ္စလေးလေချက်ချင်းမရအောင်အဲ့တော့အဲ့ဒီအစ္စာဟာနှစ်ပေါင်းများစွာကဒါတွေကိုတည်တည်ချာချာစီမံကိန်းချပြီးမလုပ်ခဲ့လို့ပေါ့နော်ဒါတွေကဖြစ်လာတာနောက်ပြီးတော့တို့ကမှအတိအကျဆိုရင်လူဦးရေဘယ်လောက်ရှိတယ်လဲတယောက်ကဘယ်လောက်ထွက်မလဲဘယ်လိုသိမ်းမလဲဘယ်လိုအစီအစဉ်ရှိမလဲဆိုတာကိုဒီဇိုင်းမမမလုပ်ခဲ့တဲ့ခါကျတော့အခုချိန်မှာအကုန်လုံးကတစ်ကုန်တာပေါ့နော်ဒါပေမဲ့အခုကောင်းတဲ့အချက်ကတော့အခုရန်ကုန်ကလိုက်ပြီးတော့အခုရှင်းနေပြီဒါအမှန်တန်ကောင်းတဲ့ဖြစ်ဖြစ်တယ်ဒါပေမဲ့လို့ရှင်အောင်မြင်မှုကလူရာတွေကပစ္စည်းနည်းပညာတွေတကလည်းပညာပေးပြည်သူပါဝင်မှုအဲ့ဒါကြီးပေါ့နော်အခုလို့တယ
်အခုမြန်မာနိုင်ငံမှာဆိုလို့ရှင်ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်နေပါနော်အများကြီးလုပ်နေတဲ့မှာအခုရန်ကုန်မြို့မှာတွေ့လာတာဒီနောက်ဖေးလမ်းကြားတွေမှာသူတို့အမှိုက်တွေတိမ့်နေအခုဆိုရင်ရှမ်းတန်နေပြီးတော့အမှိုက်ပြစ်လို့ရှင်အေးယူမယ်လို့ပါလို့နဲ့ရန်ကုန်မြို့ရဲ့တန့်ရှင်းရေးအတွက်ကိုသူတို့ဦးစားပေးပြီးလုပ်လာတာတွေ့ရပါတယ်ဆိုတော့အဲ့နေရာမှာဆိုအမှိုက်နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဘာလို့အမျိုးအစားတွေခွဲထားတယ်အမှိုက်ဆိုတာဘာလဲဆိုတာစပြီးပြောပြပေးပ
ါဟုတ်ကဲ့အမှိုက်ဆိုတာကတော့လူတွေအဖို့အတုံးမဝင်တဲ့ဟာတွေကအမှိုက်ဖြစ်သွားပါတယ်ဘာလို့လဲဆိုတော့ဒါတွေကိုစွန့်ပြရမယ်ပေါ့နော်အိမ်မှာဆိုရင်ထွက်လာနိုင်တဲ့အမှိုက်တွေကဘာရှိတယ်လဲဆိုရင်အစားအသောက်ကျန်တဲ့ဟာတွေစက်ကူတွေထွက်လာမယ်အဝင်းနဲ့ပတ်သက်တာတွေနောက်ပြီးတော့တရင်နဲ့လှုပ်ထားတဲ့အတုံးဆောင်တွေတကယ်လို့ခြံဝင်းရှိမယ်ဆိုလို့ရှိရင်ခြံဝင်းကနေပြီးတော့ထွက်လာတဲ့အမှိုက်တွေရှိတယ်သုံးထားတဲ့တသားတွေရှိတယ်တိုင်းစားရှိတယ်နောက်ပြီးတော့ဖန်သုံးတဲ့ဖန်ခွက်ရှိမယ်ဖန်ခွက်ကွဲတာတွေရှိမယ်နောက်တံဖြူနဲ့လှုပ်ထားတဲ့ဘူးတွေတန်နဲ့လှုပ်ထားတဲ့ပိုးအဟောင်းတို့ချာဘက်ထရီနဲ့လှုပ်ထားတဲ့ခွက်တွေပြင်ထားတဲ့ဆိုပိုက်ကအစတိုးစတွေပဲရှိနေတယ်နောက်ပြားတွေပေါ့နော်ဒါပြားလည်းအမှိုက်ပဲမိဖို့ကထွက်လာမယ်ပြားတွေလမ်းပေါ်မှာဆိုလဲကြာနေမယ်တိရွက်တွေရှိတယ်နောက်ပြီးအထူးအမှိုက်တွေလည်းရှိနေတယ်အထူးအမှိုက်တွေဆိုတော့ဝင်ကျဲတဲ့အမှိုက်တွေလေးတဲ့အမှိုက်တွေဥပမာဆိုလို့ရှိရင်အိမ်တောင်ပရိဘောဂါတွေပါညာတွေပေါ့နော်တခါလူတွေကသုံးကြတဲ့ electronic ကိရိယာတွေရှိရဲ့အမတယ်လီဖုန်းကအစ computer ရဲ့ monitor နောက်ပြီးတော့ကားမှာလုပ်တဲ့ battery လက်ကင်ဖုန်းထဲမှာထည့်ထားတဲ့ battery နောက်ပြီးတော့ CD ကအမျိုးမျိုးအိမ်မှာရှိရဲ့စားသုံးနဲ့မလိုတော့တဲ့ CD တွေရှိတယ်ကားဆက်စီတွေရှိတယ်မလိုအပ်တဲ့တာယာတွေပဲပေါ့နော်အဲ့ဒါတွေကတော့ဝင်ကျဲတဲ့ဟာတွေခေါ်မှာပေါ့အိမ်တိုင်းမှာဆိုလို့ရှိရင်ဓာတုပစ္စည်းအများကြီးသုံးနေတာတွေရှိတယ်။ဥပမာကြွက်သက်ဆေးရအစသုံးတဲ့ဖြန်းတဲ့ဓာတုပစ္စည်းတွေရှိမယ်။အဲ့ဒါကိုအိမ်ကထွက်လာတဲ့အန္တရာယ်ရှိတဲ့အမှိုက်တွေလို့ခေါ်ရမှာပေါ့နော်။အဲ့ဒါရှိတယ်။ဒါအိမ်နဲ့ပတ်သက်တဲ့အမှိုက်တွေပေါ့နော်။စီးပွားရေးလုပ်ငန်းတွေထွက်လာတဲ့အမှိုက်တွေလည်းရှိတယ်။ဥပမာဆိုရစေးနောက်စတိုးဆိုင်စားတောက်ဆိုင်နောက်ပြီးတော့ရုံးနေရတဲ့အမှိုက်တွေထွက်နိုင်တဲ့ဟိုတယ်တွေသူတို့လည်းစကူတို့ပလတ်စတစ်တို့နော်။အဲ့ဒါမျိုးခုနပြောတဲ့ဟာတွေခုထွက်လာနိုင်တာပဲ။အကြောင်းနေစီယူနေထောင်းနေနော်အစိုးရပတ်သက်တဌာနတွေကိုထွက်နိုင်နိုင်နေဆောက်လို့ရေလုပ်ငန်းတွေကလည်းတက်သားတွေတန်ချောင်းတွေမလိုတဲ့ concrete ထွက်လာမယ်အဲ့ဒါလည်းအမှိုက်တွေမြစ်ပတ်တဲ့နော်ဖုံတွေပါတွေဒါလည်းအမှိုက်တွေပဲကျွန်တော်တို့ဒီမှာဆိုရင်ဖီးယားတွေပါတွေသွားမယ်ဆိုရင်ပေးရမှာဆိုစွန့်ပစ်ထားတဲ့အမှိုက်တွေအများကြီးရှိတယ်အမှိုက်ကတော့အများကြီးကျေပြန့်နေတန့်စင်တဲ့နေရာတွေပြီးထွက်လာတဲ့အမှိုက်တွေဥမာရေပဲဖြစ်မင်းလာပဲဖြစ်တန့်စင်မယ်ဆိုသူတို့ကတန့်စင်ပြီးလို့ရှိရင်နောက်ဆုံးမှကျန်တဲ့အခဲလေးတွေပါရှိတယ်နောက်ပြီးတော့ layer နဲ့ပတ်သက်တဲ့ဖြစ်လာမယ့်အမှိုက်တွေအမျိုးမျိုးရှိပါတယ်အဲ့တော့အဓိကကတော့အမှိုက်ဆိုတဲ့သဘောကတော့မလိုအပ်လို့စွန့်ပစ်တာအမှိုက်လို့ခေါ်မယ်အမှိုက်မှာနှစ်မျိုးရှိတယ်အဆိုင်ခဲအတွင်လည်းရှိတယ်အရည်အသွင်လည်းရှိတယ
်အမှိုက်ကမျိုးစုံရှိတယ်ပေါ့နော်အိမ်ထဲမှာဒီလူနေအိမ်ကနေထွက်လာတဲ့အမှိုက်ကိုအဓိကထားပြီးပြောအောင်ဆိုတော့ဒီလူနေအိမ်ဒီမှာရှိတဲ့အမှိုက်မှာဆိုလို့ရှင်အဓိကဒီအမှိုက်တွေကိုထိမ့်ချုပ်နိုင်တဲ့နည်းပေါ့နော်အိမ်တောင်စုတစုကနေပြီးတော့ဒီအမှိုက်ကိုဝင်သိမ့်မကျဲအောင်ဘာလုပ်ပေးနိုင်ပါလဲ
အိမ်တော်နေအနေနဲ့ဆိုရင်ပထမဆုံးကအမှိုက်အတွက်ကအဓိကကတော့အမိုက်ကိုမဖြစ်နိုင်အောင်ဖြစ်မယ်ဆိုလို့ရှိရင်နည်းအောင်ပေါ့ကိုနီးကိုဟန်နဲ့နည်းအောင်လုပ်နိုင်မယ်ဆိုရင်ကောင်းပါလေ
အိမ်တောင်ဒီကနေပြီးတော့တနိုင်တပိုင်းဘလို့ short ချပြနိုင်ပါလဲ
တနိုင်တပိုင်း short ချဖို့ဆိုရင်ပထမဆုံးကအသုံး short ရပါမယ်ပစ္စည်းတစ်ခုကိုအဝယ် short ရပါမယ်ပစ္စည်းတွေများလာရင်ပစ္စည်းကမလိုဘူးဆိုလို့ရှိရင်အမိုက်ရှင်းမယ်အဲ့တော့ပစ္စည်းတစ်ခုကိုမဝယ်ခင်မှာဆိုဒီပစ္စည်းကိုတကယ်လိုသလားလုံးမဝယ်ပါမယ် လုံးလုံးဝယ်ရမယ်ဆိုလို့ရှင်လည်းအများကြီးမဝယ်ရပါဘူး။နည်းနည်းရှော့ရပါမယ်။နောက်ပြီးတော့ရှိပြီးသားပစ္စည်းတွေကိုလည်းပို့ပြီးတော့တွင်းတွင်းကျကျသုံးရပါမယ်။ဥပမာလက်ကင်ဖုန်းတွေဆိုပါတော့ဟန်ဖုန်းတွေအစ်စ်ပေါ်တိုင်းဝယ်မယ်ဝယ်မယ်ဆိုလို့ရှိရင်ဖုန်းတွေကိုစွန့်ပြရတာတွေကပုံလာမှာဖြစ်ပါတယ်။အဲ့တော့ပြက်တီအထိသုံးနိုင်တဲ့မြတ်သုံးဖို့လိုပါတယ်။နောက်တစ်ချက်ကလည်းပြန်လဲပြီးတော့အသုံးပြရမယ်။နောက်တစ်ခုကလည်းမြေဆွေးတွေပဲဖြစ်သွားနိုင်အောင်လုပ်တယ်။မိဘမှာဆိုလို့ရှိရင်စားထားတဲ့အစားတွေနဲ့မိဘကဟင်းသီးဟိရက်တွေလှိချွတ်တဲ့ဟာတွေကိုတတ်တတ်ခွဲထားရင်ရပါတယ်။အစိမ်းရောင်အမိုင်များလို့ခေါ်ပါတယ်ဒါတွေကမြေဆွေးလုပ်လို့ရပါတယ်အခုကယ်လီဖိုးနီးယားတော့တက်ဆစ်ဆိုတခြားပြည်နယ်တွေများတော့မှာမြေဆွေးလုပ်ပါတယ်အဲ့ဒါတွေကိုတတ်ထားပြီးတော့လွယ်လဲလွယ်ပါတယ်အိုးတစ်ခုထဲမှာထည့်ပြီးတော့ခဏထားလိုက်လို့ရှိရင်ဒီလိုခြောက်သွားမယ်ခြောက်သွားပြီးတော့အိမ်ရနေပြီးတော့ပြက်ကွဲသွားပြီးလို့ရှိရင်မြေဆွေးဖြစ်နိုင်ပါတယ်အဓိကကတော့လူတွေအနေနဲ့ပါဝင်ပြီးတော့ဆောင်ရွက်မှသာအမိုင်ကိစ္စကအောင်မြင်မယ်အစိုးရတစ်ခုတည်းကိုအားကိုးနေလို့မရဘူးနောက်ပြီးတော့ဆိုရကတိမ်သွားပြီးနောက်ဆွန့်ပြစ်တဲ့ခါမှာဆွန့်ပြစ်ကံကြီးတွေလည်းကိုဆွန့်ပြစ်ဆွန့်ပြစ်မိလဲရှုပ်ပြီးရှုပ်ပြီးဘာပဲဖြစ်ဖြစ်အားလုံးကတဘာဝပတ်ဝန်းကျင်နဲ့လူနေရဆက်ဆက်တည်းတဲ့ကျွန်တော်လူတွေမှာပြန်ပြီးတော့ဩဇာတရားမှုတွေရှိတယ်ဆိုတာသိလို့ရှိရင်လူတွေတက်တက်ကြွကြွပါဝင်မှပဲတရားရရောကြမယ်ဖြစ်ပါတယ
်ဆိုတော့အမိုက်တီကိုစနစ်တကျဆွန့်ပြစ်နိုင်မှုအတွက်နော်ပညာပေးလုပ်တဲ့ခါမှာဘယ်လိုလုပ်လို့ရှိပါလဲ
ပညာပေးတဲ့ခါမှာပထမဆုံးကတော့အမိုက်တွေကိုစနစ်တကျမဆွန့်ပြစ်ရဘူးဆိုတဲ့တရားဥပဒေကိုပညာပေးရပါတယ်အတရားဥပဒေကိုသိရှိနိုင်အောင်လုပ်ရပါတယ်။နောက်မှိုက်တွေကိုကင်တွဲတဲ့ဌာနတွေကနေသူတို့ရဲ့ website တွေပေါ်မှာပညာပေးတွေကိုထားထားပါတယ်။လူတွေကကွန်ပျူတာပေါ်တက်ပြီးကြည့်လို့ရပါတယ်။လက်ကမ်းစာဆောင်တို့ဟာမျိုးတွေလည်းဝေပါတယ်။နောက်ပြီးတော့ဘယ်နေ့ဘယ်နေ့မှလာပြီးတော့အမိုက်တွေသိမ့်မယ်ဆိုလို့မြင်တာအောင်ဘာတွေသိမ့်လို့ရတယ်ဆိုတဲ့ဟာကိုလည်းစာအဖြစ်ပေးပါတယ်။အခုဆိုလို့ရှိရင်ဒီလက်ကင်ဖုန်း handphone တွေမှာဆိုလို့ရှိရင်ကွန်ပျူတာ software နဲ့ program ရေးထားပါတယ်။အဲ့ program နဲ့မှပါရှိတယ်လဲဆိုလို့ရှိရင်ဘယ်နေ့မှအမိုက်လာသိမ့်မယ်ဘာအမိုက်တွေယူမယ်စတဲ့ပညာပေးတွေကိုလုပ်ပါတယ်။ပေးခြင်းနဲ့ message ကတော့အမိုက်တွေပြစ်တဲ့ခါမှာအနေရရှိတဲ့အမိုက်တွေကယူအမိုက်တွေမှာပါနိုင်တယ်။အဲ့အနေရရှိတဲ့အမိုက်တွေကဘယ်လိုလဲအဲ့ဟာတွေကိုဘယ်လိုပြစ်မလဲ။ကောင်းအောင်မပြစ်လို့ရှိရင်အမိုက်သိမ့်တဲ့လူရဲ့အစာဒုက္ခဖြစ်ရောက်မယ်။ဒီနောက်ပြီးတော့ကလေးတွေတိရစ္ဆာန်တွေအကုန်ရောက်မယ်။ဘာလို့လဲဆိုတော့ဘာမှပြီးမှ chemical တွေလည်းဝင်လာလိုက်တယ်အများကြီးပဲ။သုံးနာရီရလည်းအများကြီးပဲအဲ့ဒါကြီးကစက်တက်စီရအစာအကုန်ပေါ့ရောက်လာတော့ဆိုတော့အဲ့ဒါကြီးကအခု household hazardous waste ကြီးကရိုးရိုး waste နဲ့ပေါင်းသွားရင်ရိုးရိုး waste လည်း hazardous waste ဖြစ်သွားတာပဲလေ
engineer ဒေါ် AAG ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြပါမယ်
ထောက်ခင်းမြတ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ကြတာပါ VOA Radio အစီအစဉ်တွေကိုထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်တည်းမှာပဲ bamis.voanews.com အင်တာနက်စာမျက်နှာမှာနားဆင်နိုင်ပါတယ်ရှင် VOA ကနေတောက်ကြနေညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့အဝေးထိန် drone ယာဉ်နဲ့တိုက်ခိုက်မှုကြောင့်အရသာ15ဦးထပ်မံသေဆုံးပြီးတော့73ဦးထဏ်ရာရသွားတယ်လို့ကုလသမဂ္ဂကပြောပါရယ်ဒီတိုက်ခိုက်မှုအတွက်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အာဖဂန်နစ္စတန်နိုင်ငံတွင်ကုလသမဂ္ဂအကူအညီပေးရေးအဖွဲ့ UNAMA ကတောင်းဆိုထားပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အစိုးရနဲ့နိုင်ငံတကာတပ်ဖွဲ့တွေကနေလွတ်လပ်ပြီးဘက်လိုက်မှုမရှိတဲ့ပွင့်လင်းမြင့်သားမှုရှိပြီးထိရောက်မှုရှိတဲ့စုံစမ်းစစ်ဆေးမှုတွေချက်ချင်းလုပ်ပေးဖို့ UNAMA ကတောင်းဆိုလိုက်တယ်ဆိုပြီးတော့ကြာရာပတင်းအနောက်ပိုင်းမှာကြေညာချက်ထုတ်လိုက်တာပါကြေညာချက်ရဲ့အစိုးရတိုက်ဆုံးလို့15ဦးစလုံးအမျိုးသားဖြစ်ပြီးကြောင်းသားတွေဆရာတွေနဲ့အစိုးရကိုထောက်ခံသူလို့ယူဆရသူတွေရဲ့မိသားစုတွေပါဝင်တယ်လို့ဆိုပါတယ်။2002ခုနှစ်ကခိုးယူခံသွားရတဲ့ Van Gogh ရဲ့ပကြီးကားတစ်ချက်ကိုစနစ်တကျစီစဉ်လုပ်ကင်ကြတဲ့ရာဇဝမှုတွေကိုစုံစမ်းတဲ့အီတလီရဲ့တပ်ဖွဲ့တို့ကပြန်ရှာတွေ့လိုက်တယ်လို့ Netherlands နိုင်ငံ Van Gogh ပြတိုက်ကပြောပါတယ်။ဆယ်လင်းနှစ်ကြာအောင်ပျောက်ဆုံးခဲ့ပေမဲ့ပကြီးကားနှစ်ကားစလုံးရဲ့အနေအထားအတော်လေးကောင်းမွန်နေတယ်လို့ပြတိုက်ရဲ့ Internet စာမျက်နှာမှာဖော်ပြထားတဲ့ထုတ်ပြန်ချက်မှာဆိုပါတယ်။ပကြီးကားနှစ်ချက်စလုံးပေါင်းနေမရှိတော့ပေမဲ့အနေအချင်းတော့ပျက်စီးနေတယ်လို့ဆိုပါတယ်။ဒီကားတွေကိုရာဇဝမှုကျူးလွန်တဲ့အဖွဲ့ကိုဝင်ရောက်စီးနင်းချိန်အတွင်းရှာတွေ့ခဲ့တာလို့ရဲကပြောပါရယ်စုံစမ်းစစ်ဆေးမှုတွေနဲ့နောက်ဆက်တွဲတရားစီရင်မှုလုပ်နေချိန်အတွင်းပကြီကားတွေကိုအီတလီနိုင်ငံမှာပဲတင်စီထားမှာပါပကြီကားတွေပြောင်းလာဖို့နည်းနည်းပိုးပြီးတော့စိတ်ရှိရှိနဲ့ဆောင်ရွက်လိမ့်မယ်လို့ပြရတဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါရယ်ရှင
်အတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ကျွန်မအတန်းစမှာရှင်VOA American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီနေ့9နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.